Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ2ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါရှင်။ကျမအင်ဂျင်နိုင်ပါဒီကနေ့ညသတင်းစီစဉ်အတွက်ကိုသားညိုနဲ့အတူတင်ဆက်မှာပါ။မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးတန်ဟာဒီကနေ့မနက်ပိုင်းမှာနိုင်ငံရေးနဲ့တိုင်းရင်းသားပါတီ5ပါတီကိုတွေ့ဆုံခဲ့ပါတယ်။တရုတ်နိုင်ငံသားရင်းဝင်ကြီးကလည်းပုဂံကိုရောက်ရှိလာပါပြီ။တခါစစ်ကောင်စီရဲ့မင်းကလေကြောင်းတိုက်ခိုက်မှုကြောင့်ကရင်ရွာသားနှစ်ဦးသေဆုံးခဲ့တာစတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါရဲ့ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေနဲ့အတူစနေညမှာတော်ရရှင်နေနားဆင်ရမယ့်အတန်လှည့်အစီအစဉ်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံတော်ကလူခွေအခြေအနေကိုတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်မှာနားဆင်ရမှာကစစ်ကောင်စီရဲ့အဓိကပြစ်မှတ်တစ်ခုလို့ဖြစ်လာတဲ့မြန်မာနိုင်ငံအလဲပိုင်းကမကွေးတိုင်းကောက်မြွန်ပေါ့မြွန်နယ်တဲကလူခွေချိုးဖောက်မှုဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့
လူတွေနဲ့ကလေးတွေနဲ့အလိုပြေးလာလွှားတာတွေနဲ့တခြားရွာတွေကိုတွားတော့ကြတော့အလိုကတော့မျက်ရည်ကျပြီကြီးဆိုတော့ကတော့သူတို့ဘွန်နာကြီးတာနဲ့ကိုယ့်ကိုမျက်ရည်ရမကြဘူးနာကြီးတယ်ပြန်ခုခံမယ်ဆိုတဲ့စိတ်ပဲရှိ
နောက်ပိုင်းထုတ်လွှင့်ပေးမယ်ဒုအတန်းစီစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်စနေညပိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာသတင်းနောက်ပြီးတော့ထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးတင်ပြပေးထားတာထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးထားတာတွေနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမိတ်ရင်ချင်းနိုင်တဲ့ကိုသားညူတို့ပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့အာဆီယံအထူးတန်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆုခွန်ဟာဒီကနေ့မနက်ပိုင်းမှာနိုင်ငံရေးပါတီ5ပါတီရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ရမှာကျန်းခါရေးပါတီနဲ့တိုင်းသားလူမျိုးစုပါတီတွေလည်းပါဝင်ပါတယ်ဒီနယ်နဲ့တိုင်းဒေသကြီးတွေကနိုင်ငံရေးနဲ့လူသားချင်းစာနာမှုနောက်ဆုံးအခြေအနေတွေဒီပါတီ5ပါတီအနေနဲ့ NCA အပြစ်ခတ်ရက်စဲရေးသဘောတူညီမှုအစီအစဉ်မှာပါနေတဲ့အခြေအနေမြန်မာနိုင်ငံရဲ့အခြေအနေကိုဖြေလျှော့ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးတက်ရေးအာဆီယံဘုံသဘောတူညီချက်5ချက်အရမြန်မာနိုင်ငံရဲ့အချက်အသေးကိုဖြေရှင်းရမှာအထူးတန်ရဲ့အခန်းကဏ္ဍစာရာရီအပါအဝင်အဓိကကိစ္စအများပြားကိုနှစ်ဖက်လုံးကအကြေတဝင့်ဆွေးနွေးခဲ့ကြောင်းကမ္ဘောဒီးယားနိုင်ငံသားရေးဌာနရဲ့စနေနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အထူးတန်အနေနဲ့2020ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတချို့နဲ့တွေ့ဆုံခြင်းရှိမရှိကိုတော့မသိရသေးပါဘူး။ဒါပေမဲ့နေပြည်တော်အချင်းချင်းမှာထိမ့်သိမ်းခံထားရတဲ့ NLD ကောင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရေးကြိုးပမ်းခဲ့တယ်လို့တော့သိရပါတယ်။အာဆီယံရဲ့မြန်မာဆိုင်ရာအထူးတန်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆခွန်ဟာမြန်မာနိုင်ငံပုဂံညာဦးမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီဦးဆောင်ပြုလုပ်တဲ့မဲခေါင်အစည်းအဝေးကိုလည်းတက်ရောက်ဖို့ရှိပါတယ်ရှင
်။တရုတ်နိုင်ငံသားဝန်ကြီးဝမ်ယီဟာမဲခေါင်လန်ချမ်အစည်းအဝေးတက်ဖို့အတွက်မြန်မာနိုင်ငံပုဂံညောင်ဦးကိုဆက်ရောက်လာပြီလို့ဒေတာတွင်သတင်းတွေအရသိရပါတယ်။ခုနှစ်ကြိမ်မြောက်ကျင်းပတဲ့မဲခေါင်လန်ချမ်ပူးပေါင်းဆောင်ရွက်အစည်းအဝေးကိုမြန်မာနိုင်ငံကအင်ရှင်ဖြစ်တဲ့လက်ခံကျင်းပတာဖြစ်ပြီးတော့တရုတ်နိုင်ငံသားဝန်ကြီးဟာဒီအစည်းအဝေးကိုပူးတွဲဦးဆောင်ဆီးဝေးသွားမယ်လို့သိရပါတယ်။တခြားမဲခေါင်မျိုးဝါနိုင်ငံတွေဖြစ်ကြတဲ့ Vietnam, Thai, Laos, Cambodia နဲ့မြန်မာနိုင်ငံကနိုင်ငံရေးဝန်ကြီးတွေကလည်းဒီအစည်းအဝေးကိုတက်ရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံကိုရောက်လာတဲ့တရုတ်နိုင်ငံရေးဝန်ကြီးဝမ်ယီအနေနဲ့ဒီမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံဖို့ရှိမရှိဆိုတာတော့မသိရသေးပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံဘက်ကအကြီးဆုံးတာဝန်ရှိသူတူမြန်မာနိုင်ငံကိုလာရောက်တာလည်းဒါပထမဆုံးအကြိမ်ဖြစ်ပါလေ။မဲခေါင်လမ်းချမ်းပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကို2016ခုနှစ်ကစတင်ခဲ့တာဖြစ်ပြီးတော့ဒေသတွင်းဖွံ့ဖြိုးတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ရည်ရွယ်တာဖြစ်ပါတယ်။အခုမဲခေါင်လမ်းချမ်းပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုတော့ဇူလိုင်လ2ရက်နေ့ကနေပြီးတော့9ရက်နေ့ထိကျင်းပသွားဖို့ရှိတယ်လို့သိရပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးရဲ့ဒီခီးစဉ်အတွက်မှာတော့မြန်မာနဲ့တရုတ်နိုင်ငံကြားသဘောတူညီချက်စာချုပ်တချို့ချုပ်ဆိုသွားဖို့ရှိတယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဆော်မင်ထွန်းကပြောဆိုထားပါတယ်ခင်ဗျာ။
ကင်းပြည်နယ်မြဝတီမြို့တောင်ဘက်ကဒုက္ခသည်တွေခိုးလုံနေတဲ့တေဘောဘူးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းနဲ့မနေ့ကရောဒီကနေ့မနေ့မှပါဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား2ဦးသေဆုံးပြီး10ဦးနီးပါးလောက်ထိခိုက်ဒဏ်ရာရခဲ့ရမှာ3ဦးကပြင်းထန်တယ်လို့စစ်ဘေးဒုက္ခသည်တဦးက VOA ကိုပြောပါတယ်။အခုဘုံကျဲတိုက်ခိုက်ခံရလို့အရက်သားတွေသေဆုံးခဲ့တဲ့နေရာကတော့တိုက်ပွဲတွေပြင်းထန်နေတဲ့ဥကရထစခန်းနဲ့ဝေးနေပြီး 4K ကော့ဒေသကစစ်ဘေးရှောင်တွေခိုးလုံနေတဲ့နေရာလည်းဖြစ်ပါတယ်။လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်တေဘောဘိုးနဲ့လေးကေကော့ဒေတာကရာကနန်းရှိတဲ့စစ်ဘေးဒုက္ခသည်တွေဟာဘေးလွတ်ရာကိုထပ်ပြီးညာရင်းချင်းထွက်ပြေးရမှာတစ်ဖက်ထိုင်းနိုင်ငံဘက်ထိရောက်ရှိခိုးလုံနေကြရပါတယ်။မြောက်ရီခရိုင်ထဲကဥက္ကဋ္ဌခြေကုပ်စခန်းမှာစစ်ကောင်စီတပ်နဲ့ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ်ကြားတိုက်ပွဲတွေပြင်းထန်နေတာတပတ်နီးပါးကြာပြီဖြစ်တယ်လို့အရက်သား9ဦးထက်မနည်းသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိနေပါတယ်။ကရင်ပြည်နယ်တွင်းမှာတိုက်ပွဲတွေအတွက်တပ်မတော်အနေနဲ့လေကြောင်းပစ်ကူလက်နက်ကြီးပစ်ကူတွေရှိခဲ့တယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ယူကရိန်းနိုင်ငံအတွက်မြေပြင်ကနေပြီးတော့ဝေဟင်ပစ်ဒုံးကျည်စနစ်တွေနဲ့တံပြန်ပစ်ရေဒါတွေအပါအဝင်နောက်ထပ်စီးအကူအညီဒေါ်လာတန်120ကိုထောက်ပံ့မှာဖြစ်တယ်ဆိုပြီးတော့အမေရိကန်ဆွေရကတောက်ကြနေမှာကြေညာပါတယ်။အခုလိုမျိုးနောက်ဆုံးယူကရိန်းကိုပေးတဲ့စီးအကူအညီဟာရုရှားရဲ့တာဝန်ပစ်ဒုံးကျည်အသုံးပြုမှုကိုတံပြန်ဖို့ဖြစ်တယ်လို့ပဲရုရှားစစ်လက်နက်တွေထက်ပိုပြီးတော့တာလွန်နဲ့အစစ်ပြင်းလက်နက်နည်းပညာစနစ်တွေကိုကူညီဖို့ယူကရိန်းအရာရှိတွေကအနောက်နိုင်ငံတွေကိုတောင်းဆိုခဲ့တဲ့အတိုင်းအမေရိကန်ကနေပြီးတော့ပံ့ပိုးခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလကုန်မှာရုရှားကနေပြီးတော့ယူကရိန်းကိုစပြီးတော့ကျူးကျော်ချိန်ကလေးကသမ္မတဘိုင်ဒန်ဆွေးရအနေနဲ့ဒေါ်လာ9ဘီလီယံနီးပါးအပအဝင်ယူကရိန်းကိုလုံခြုံရေးကူညီပေးခဲ့တဲ့ပမာဏအခုဆိုရင်ဒေါ်လာ 9.6 ဘီလီယံအထိရှိသွားပြီဖြစ်တဲ့ကြောင်းပင်ဒဂွန်စစ်ထဏာချုပ်ကတောက်ကြနေမှာကြေညာပါတယ်။ဒါ့အပြင်အမေရိကန်ပြည်သူအနေနဲ့ယူကရိန်းနိုင်ငံကလိုအပ်နေသမျှကာလပတ်လုံးပံ့ပိုးသွားမှာဖြစ်တယ်လို့လည်းစပိန်နိုင်ငံမက်ဒရစ်မြို့မှာဒီသတင်းပတ်ပြုလုပ်တဲ့နေတိုးမဟာမိတ်ထိပ်သီးအစည်းအဝေးသတင်းစာရှင်းလင်းပွဲအတွက်မှာသမ္မတဘိုင်ဒန်ကပြောခဲ့ပါတယ်။ယူကရိန်းကိုအမေရိကန်ကစီးအကူအညီတွေကိုအတုပ်လိုက်ပေးနေရမှာအခု14ချိန်မြောက်မှာတော့ယူကရိန်းတပ်ဖွဲ့ဝင်တွေအတွက်ခရုစ်ဒုံးကျည်တွေနဲ့လေယာဉ်တွေကိုခုခံကာကွယ်ပေးနိုင်တဲ့နမ်ဆမ်ဆိုလူသိများတဲ့လေကြောင်းရန်ကာကွယ်စနစ်နှစ်ခုလည်းပါဝင်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်စနေညချမ်းသတင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အမေရိကန်ပြည်ထောင်စုမှာသမ္မတချီးမြှင့်တဲ့အရက်ဖက်အမြင့်ဆုံးဂုဏ်ပြုဆုဖြစ်တဲ့ Medal of Freedom လွမြောက်ရေးဆု2022ခုနှစ်အတွက်အိုလံပစ်ဂျွန်ပါမယ်ဆီမွန်ဘိုင်းလ်စ်နာမည်ကျော်ဟောလိဝုဒ်မင်းသားဒီဇယ်ဝါရှင်တန်နဲ့ကွဲလွန်သွားပြီဖြစ်တဲ့အာရီဇိုနာပြည်နယ် Republican အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းတို့အပါအဝင်ပုဂ္ဂိုလ် 18 ယောက်ကိုသမ္မတဘိုင်ဒန်ကရွေးချယ်ဂုဏ်ပြုဖို့ရှိကြောင်းအင်ဂျူတော်ကပြောပါတယ်ဒါအပြင်သမ္မတဘိုင်ဒန်ဂုဏ်ပြုချီးမြှင့်မဲ့သူတွေထဲမှာ2020ပြည့်ဒီဇင်ဘာလကရုပ်သံအစီအစဉ်ကနေတိုက်ရိုက်ပြသခဲ့တဲ့အမေရိကန်ရဲ့ပထမဆုံးCOVID-19 ကာကွယ်ဆေးကိုထိုးနှံဖို့ယူနီဖောင်းအင်္ဂီလက်ကိုပင့်ပြီးခံယူခဲ့တဲ့နယူးယောက်သူနာပြုဆရာမဆန်ဒရာလင်ဆေးလည်းပါပါတယ်အမေရိကန်သမ္မတရဲ့လွတ်မြောက်ရေးဆုတစိတ်ကိုလက်ခံရရှိမဲ့အခြားသူတွေထဲမှာလည်းတနက်ကင်ဆောင်မှုထိမ့်ချုပ်ရေးတက်ကြွလှုပ်ရှားသူ Gabriela Giffords ၊ကွဲလွန်သူ Apple ကုမ္ပဏီပူးတွဲတည်ထောင်သူ Steve Jobs နဲ့အမေရိကန်အမျိုးသမီးဘောလုံးအသင်းအားကစားမယ် Megan Rapinoe တို့လည်းပါဝင်ပါတယ်ရှင်
ဥတုရာသီဖောက်ပြန်ပြောင်းလဲမှုဟန်တာရေးအတွက်သမ္မတဂျိုးဘိုင်ဒန်ရဲ့နိုင်ငံတွင်းကျူးပတ်မှုတွေနှောင့်နှေးနေမှုတွေကြောင့်ရုပ်ကြွင်းလောင်စာအသုံးပြုမှုညွန်နေလာရေးနိုင်ငံတကာမှာတန်တမာရေးကျူးပတ်မှုတွေကိုလည်းတက်ရောက်မှုရှိလာစေတယ်လို့အမေရိကန်ဆွေရဥတုရာသီဆန်ယာထူကူစ်လေဂျွန်ကယ်ရီကပြောပါတယ်ဒါမဲ့လို့လည်းအမေရိကန်ပြည်သူအနေနဲ့ဥရယာသီထင်းသိမ်းတဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်ရည်မှန်းချက်တွေအောင်မြင်နေတော့မယ်လို့တော့အထူးကူစလေကယ်ရီက AP သတင်းဌာနနဲ့အင်တာဗျူးမှာပြောထားပါတယ်ဥရယာသီထင်းသိမ်းတဲ့အညီစွန့်ရင်စေယုံတွေကိုစီမင်းတင်းကြပ်ရေးအတွက်အမေရိကန်ဥရယာသီထင်းသိမ်းအေဂျင်စီရဲ့လုပ်ပိုင်ခွင့်တွေကိုတရားရုံးချုပ်ကနေပြီးတော့ကန့်သတ်လိုက်တဲ့နောက်အမေရိကန်ထူးကူစလေဂျွန်ကယ်ရီကအခုလိုပြည်တွင်းအခြေအနေပေါ်မှာတုံ့ပြန်ဝေဖန်တာပါဒီဆုံးဖြတ်ချက်ကြောင့်ကြောင်မီးသွေးအသုံးပြုမှုဒဏ်ငွေထုတ်လုပ်မှုတွေဖျက်တောက်ဖို့အမေရိကန်အစိုးရကြိုးပမ်းမှုတွေကိုရှေးဟိုးဆွဲဝါဒီတွေလွှမ်းမိုးတဲ့တရားရုံးချုပ်အနေနဲ့ဟန်တားသလိုဖြစ်လာနိုင်တဲ့ဆိုတဲ့စိုးရိမ်မှုတွေလည်းရှိလာပါတယ်ဒါ့အပြင်ထက်လွှတ်တော်မှာလည်းသမ္မတဂျိုးဘိုင်ဒန်ရဲ့ဥရယာသီဆန်ရဥပဒေကြမ်းကရှုံ့နှိမ်မှုဖြစ်ထားပါတယ်ခင်ဗျ
လွန်ခဲ့တဲ့နှစ်ပတ်အတွင်းဒေတာအနှက်မြောက်ကျောက်ယောဂဖြစ်ပွားမှု3000ဒေါ်လာကျောင်း WHO ရဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဥရောပဆိုင်ရာအကြီးအကဲဒေါက်တာဟန်စ်ကလူဂိုကတတိပေးလိုက်ပါတယ်။အရင်ကရှားပါတဲ့ကူးစက်ယောဂါဟာဥရောပတိုက်မှာအမြင့်တွယ်လာတာမျိုးမဖြစ်စေဖို့နိုင်ငံတွေအနေနဲ့ပိုးပြီးပြင်းထန်တဲ့အစီအမံတွေပြုလုပ်ကြဖို့လည်းသူကတောင်းဆိုပါတယ်။တောက်ချာနေကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာတော့မြောက်ကျောက်ယောဂါကူးစက်ပြန့်နှံ့လာနေတာနဲ့ပတ်သက်လို့ကမ္ဘာလုံးဆိုင်ရာကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာခြင်းမပြုဖို့ပြီးခဲ့တဲ့သတင်းပတ်က WHO အနေနဲ့ဆုံးဖြတ်ချက်ချထားပေမဲ့ကာကွယ်ရေးကိုအားစိုက်လှုပ်ဆောင်ဖို့လိုအပ်နေကြောင်းလည်းဖော်ပြထားပါတယ်။အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ရဲ့ထုတ်ပြန်ချက်အရဆိုရင်ဒီကနေ့အထိကမ္ဘာတဝန်းနိုင်ငံပေါင်း52နိုင်ငံမှာမြောက်ကျောက်ယောဂါဖြစ်ပွားမှုဟာ9000ကျော်ရှိနေပြီးတော့တခါဥရောပမှာရှိနေတဲ့ဒီယောဂါကူးစက်မှုအရေးအတွက်ဟာတကဘာလုံးကူးစက်မှုနှုန်းရဲ့90ရာခိုင်နှုန်းရှိနေကြောင်းဒေါက်တာကလူဂိုကပြောပါတယ်ရှင
်။ RTUK လို့ခေါ်တဲ့တူရကီနိုင်ငံရေဒီယိုနဲ့ရုပ်သံကြီးကြပ်ရေးကောင်စီကနေပြီးတော့ VOA တူရကီဘာသာစကားထုတ်လွှင့်ချက်နဲ့ DW သတင်းဌာနအွန်လိုင်းတွေကိုပိတ်ပင်လိုက်တဲ့အပေါ်မှာ VOA အကြီးအကဲတွေနဲ့ German DW သတင်းဌာနတွေကတုံ့ပြန်ဝေဖန်ကြပါတယ်။တူရကီရေဒီယိုနဲ့ရုပ်မြင်သံကြားကြီးကြပ်ရေးကောင်စီ RTUK အနေနဲ့ VOA အပါဝင်နိုင်ငံတကာသတင်းဌာန3ခုကိုလွှင့်ထုတ်မှုလိုင်စင်လျှောက်ထားမလားဒါမှမဟုတ်ပိတ်ခံမလားဆိုပြီးတော့ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကသတင်းပေးစာပေးပို့ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ VOA တူရကီဘာသာစကားဌာနနဲ့ DW သတင်းဌာနတို့ကိုတရားရုံးအမိန့်နဲ့ပိတ်ပင်လိုက်ပြီးလို့ RTUK ဘုတ်အဖွဲ့ဝင်တူဖြစ်သူကနေပြီးတော့အခုကြာပြီးနေမှာသူ Twitter အကောင့်ကနေပြီးတော့ရေးပါတယ်စီမီသစ်တွေအရရေဒီယိုနဲ့ရုပ်သံနဲ့တခြား online media တွေရဲ့ online ဆာမျက်နှာထုတ်လွှင့်တင်ဆက်ခွင့်ရဖို့ RTUK ဘုတ်ဖွဲ့စီမှာရုပ်သံလိုင်စင်လျှောက်ထားမှာဖြစ်ပြီးတော့ RTUK ကချမှတ်ထားတဲ့စီမီတွေကိုမလိုက်နိုင်တော့ငွေတန်ဒါမှမဟုတ်ထုတ်လွှင့်မှု3လရက်ဆိုင်တာဒါမှမဟုတ်လုံးဝလိုင်စင်ရုပ်သိမ်းတာခံရနိုင်ပါတယ်ခင်ဗျာ
July 2ရက်စနေညရက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ရင်ချင်းနိုင်တဲ့ကိုသားညူဦးတို့တင်ဆက်ပေးခဲ့ကြတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ဥတီမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွေရေးနဲ့ခေပြိုင်ကဘာသတင်းဆောင်မမတိုင်ခင်မှာတော့အရင်ဆုံးဒို့တန်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့ဒီစစ်ကောင်စီရဲ့အဓိကပြတ်မှတ်တစ်ခုဖြစ်လာတဲ့မကွေးတိုင်းပေါ့မြူနယ်တွေကလူခွေရေးချိုးဖောက်မှုတွေအကြောင်းတင်ဆက်ပေးထားပါတယ်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Zero ကတင်ဆက်တာဖြစ်ပါတယ်မြန်မာနိုင်ငံအလဲပိုင်းကမကွေးတိုင်းပေါ့မြူနယ်ဟာစစ်ကောင်စီတပ်ရဲ့ပြစ်မှတ်အထားဆုံးနေရာတွေကတစ်ခုဖြစ်ပါတယ်အဲ့ဒီဒေသမှာနေစဉ်နဲ့အမျှကန့်သတ်ချက်တွေထုတ်နေပြီးဒေသခံတွေဟာအကြောက်တရားနဲ့နေထိုင်နေရပါတယ်။ဒီဆောင်မကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကရေးသားထားတာဖြစ်ပြီး Frontier မြန်မာကသတင်းတောက်တွေကတင်ဆက်ထားတာဖြစ်ပါတယ်။ဆောင်မအတွင်းဒေသခံတချို့ရဲ့နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်။
ကျမတို့လည်းဒီရတဲ့ကိုရှိမယ်မထင်ပါဘူ
းသူတို့ရွာရဲကိုစက်ကောင်စီကလင်းရင်နဲ့ပြစ်ခတ်တိုက်ခိုက်ချိန်မှာထမင်းငှက်ရေငှက်နဲ့ပြေးလွှားခဲ့ရတဲ့အတွေ့အကြုံကိုမကွေးတိုင်းပေါ့မြို့နယ်ရေကျော်ရွာကအသက်38နှစ်အရွယ်မန်းငွေကပြန်ပြောပြနေရတာစစ်တပ်ကအာဏာသိမ်းပြီးကလေးကအင်ဂျင်200ရှိတဲ့ရေကျော်ရွာကိုစက်ကောင်စီတပ်သားတွေလာတိုက်ခိုက်ရတာ3ချိန်ရှိပါပြီစစ်တပ်အာဏာသိမ်းတာနဲ့နောက်ဆက်တွဲအာဏာရှင်ဆန့်ကျင်ခုခံမှုတွေကိုအကြမ်းဖက်ဖြိုခွင်းတဲ့တိုက်ပွဲတွေကြောင့်ဘဝတွေဇောက်ထိုးမိုးမြော်ဖြစ်ကုန်ပြီးမကွေးတိုင်းမြောက်ပိုင်းမှာပြန်ကျဲစစ်ရှောင်နေရသူတွေကမငွေတယောက်ထဲတော့မဟုတ်ပါဘူးအရင်တုန်းကတော့ပေါ့ဒေသခံတွေဟာစိုက်ပျိုးရေးကိုလုပ်ကင်ပြီးအေးချမ်းစွာနေထိုင်ခဲ့ကြတဲ့ဒေသဖြစ်ပါတယ်ဒါပေမဲ့မြမအပူပိုင်းဒေသလိုလူသိများရဲ့ပေါ့ဒေသမှာဒေသခံကာကွယ်ရေးအဖွဲ့တွေများစွာပေါ်လာပြီးရဲ့နောက်မှာတော့စစ်ကောင်စီကတရင်အလိုက်အင်အားချပြီးဝင်ရောက်နှိမ်နှင်းပါတော့တယ်။အခုထိတော့ဒေသခံကာကွယ်ရေးအဖွဲ့တွေကိုတိုက်ရမှာအရှုံးနဲ့သာရင်ဆိုင်နေရပါတယ်။ဒါကိုတုတ်ပြန်တဲ့အနေနဲ့စစ်ကောင်စီကသူ့ရဲ့နာမည်ဆိုးနဲ့ကြော်ကြားတဲ့ရက်ဆက်ကျဉ်းချုပ်လာတဲ့လုပ်ရက်တွေကိုထုတ်သုံးလာခဲ့ပါတယ်
။တော်ပါဟောရဘာလို့ကောင်းပြန်ဟောရတော်ပါပြည်ရတယ်ဟောရတိုက်တယ်
တိုက်ခဲ့ဒီလိုလုံးမီးလို့တိုက
်ကြာသေးရင်လာရီတုန်းကလည်းပေါင်းမျိုးနဲ့တလွားမှာစစ်တပ်ကလေချောင်းနဲ့မြေပြင်တိုက်ခိုက်မှုတွေလုပ်ခဲ့လို့ဒေသခံတွေကဒို့အတန်ကိုပြောပြပါတယ်တပ်ပွဲအတွင်းရွာတွေကိုမီးရှို့ပြီး အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးတပ်ဖြတ်ခဲ့တယ်လို့လည်းပြောပြပါရယ်။မန်းငွေကသူ့အိမ်ကနေထွက်ပြေးရအောင်ကအတွေ့အကြုံကိုပြန်ပြောပြခဲ့ပါရယ
်။ကျမတို့ရွာကြီးမူးဆိုးတော့ကျမတို့အဲ့လိုကြီးအဝမ်းမဖြစ်ဘူး။အဲ့ဒီလူအိုတွေနဲ့ကလေးတွေနဲ့အလိုပြေးရလွားတာတွေနဲ့တခြားရွာတွေကိုတွားတော့ကြတော့အဲ့တော့မျက်ရည်ကျပြီလေမိဆိုတော့ကတော့သူတို့ဘောနာကြီးတာနဲ့ကိုကိုမျက်ရည်ရမကြဘူးနာကြီးတယ်ပြန်ခုခံမယ်ဆိုတဲ့စိတ်ပဲရှိတယ
်ပြောရမယ်ဆိုရင်ပေါင်မြုတ်နဲ့ကင်းမရွာဟာຫນွေဦးတော်လည်းကာလာမှာစစ်ကောင်စီရဲ့ပထမဆုံးမိရှို့ခံခဲ့ရတဲ့ရွာဖြစ်ပါတယ်ဒါအပြင် data form မြန်မာရဲ့ထုတ်ပြန်ချက်အရနေအိမ်မိရှို့ခံရမှုမှာမကွေးတိုင်းဒေသကြီးကအများဆုံးပါအခုနှစ်မေလအထိပေါင်မြုတ်နယ်ကနေအိမ်1208လုံးမိရှို့ခံထားရပါတယ်အဲ့ဒီလိုကြုံနေရတဲ့ပေါင်းမျိုးနယ်ကအခြေအနေတွေကိုတင်ပြဖို့ဒေသခံတွေနဲ့ဒေသကာကွယ်ရေးအဖွဲ့တွေပေါင်းပြီးဖွင့်ထားတဲ့ပေါင်းနျူးစ်လက်တာပေးရှင်အချက်လက်အရမျိုးနယ်အတွင်းကရွာ230ရဲ့ဆရာခိုင်နှုံးကျော်ဟာစစ်ကောင်စီလက်ချက်နဲ့မီးရှို့ခံခဲ့ရပြီလို့သိရပါတယ်။စစ်ကောင်စီရဲ့မီးရှို့ဖျက်ဆီးခံရတာကပေါက်တောင်ပိုင်းမှာအများဆုံးဖြစ်ပြီးတော့ပသိမ်မုံရွာလမ်းရဲ့အနောက်ဘက်မှာတင်ကျေးရွာပေါင်း12ရွာရှိရဲ့လို့အဲ့ဒီကျေးရွာတွေကိုကုညီရေးလှုပ်ဆောင်ပေးနေတဲ့အဖွဲ့တွေကသိရပါတယ်။ပေါင်းနယ်တောင်ပိုင်းမှာဘာကြောင့်မို့ဒီလောက်ထိအခြေအနေဆိုးဝါးသွားရတာလဲဆိုရင်ဧပြီလ6ရက်နေ့ညနေပိုင်းမှာဒေသတွင် PDF ဖူပေါင်းအဖွဲ့တွေကစစ်ကောင်စီရဲ့လက်နက်ကုန်ကျဲတွေတင်လာတဲ့တွဲကား3စီးကိုပသိမ်မုံရွာလမ်းပေါ်မှာဖမ်းမိလိုက်တာကစရဲလို့ဒေသခံတွေကဆိုကြပါတယ်။အဲ့ဒီကား3စီးဟာတရမျိုးအခြေဆိုင်တမရော့ကာကွယ်ရေးပစ္စည်းစက်ရုံကပါစာစနစ်ကနေထွက်ခွာလာပြီးပေါင်းမျိုးအခြေဆိုင်ကပါစာစက်လေးကိုပို့မှာဖြစ်တယ်လို့သိရပါတယ်။PDF ဖူပေါင်းအဖွဲ့ကအဲ့ဒီလက်နက်ကုန်ကျန်ကား3စီးအပြင်ဗိုလ်ကြီးအစင်းအပါဝင်စစ်သား9ယောက်ကိုလည်းသူတို့ရဲ့လက်နက်တွေနဲ့အတူဖမ်းဆီးနိုင်ခဲ့ရဖြစ်ပါတယ်။အဲ့ဒါကြောင့်စစ်ကောင်စီဟာပခုတ်ကူပေါင်းနဲ့စိတ်ဖြူမျိုးနယ်ကရွာတွေကိုဝေဟင်မြေပြင်စစ်ကြောင်းထုံးမှုတွေနဲ့တိုက်ခိုက်ခဲ့ပါတယ်။ပေါင်းမျိုးနယ်မှာမီးရှို့မခံရတဲ့ရွာ3ရွာပဲကျန်ခဲ့ရလို့လည်းဒေသခံတွေကဆိုပါတယ်
။တမန်တော်လည်း
နေအိမ်တွေကိုမီးရှို့ဖျက်ဆီးပြီးရဲ့နောက်မှာလည်းမကြာခဏစစ်ကြောင်းထိုးလာတဲ့အတွက်ဒေသခံတွေဟာတောတောင်တွေနဲ့တခြားကျေးရွာတွေစီမှာထွက်ပြေးတန်းရှောင်နေကြရပါတယ်။ပေါင်မြို့နယ်မှာစုစုပေါင်းစစ်ဆောင်တပေါင်းခွဲထက်မနည်းရှိပါရဲ့။လက်တလုံးမှာမိုးတွင်းလဲရောက်နေပြီဖြစ်တဲ့အတွက်ပေါက်တောင်ပိုင်းကျေးရွာများစွာကလူပေါင်းထောင်ကြီးဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေရဲ့လို့အဲ့ဒီမီးပေးသိမ်းပြည်သူတွေကိုကူညီနေတဲ့အမည်မဖော်လိုသူတဦးကပြောပါရဲ့။
ရလလောဆယ်တော့အမီးပြင်းတဲ့သူတွေမှာအဓိကကတော့နေရင်ခက်ခဲရရှိရတယ်ကျွန်တော်တို့ဒီဘက်မှာဆိုရင်ဟိုရာဒီဥတို့ကလည်းမိုးကြတော့တာဆိုတော့ကျွန်တော်တို့ဘက်မှာဆိုရင်တော့တောထဲတွေမှာဒီလိုတဲလေးတွေစောင့်နေရတယ်ဗျအဲ့တော့မိုးကွာတွေပါလေဆိုတော့လည်းတင်းငွဲ့ဟိုဒီ UC ကွန်ပိတ်ခံထားတာဆိုတော့မိုးကွာတွေပါလေလိုအပ်ချက်တွေရှိရပါတော့အဲဒီဒီကြောက်ဦးကုန်းတို့ပါလို့ဆိုရင်တော့သူတို့ကလဲဆိုင်တဲ့ဒေတာတွေမဟုတ်တော့ခြံနေပါတယ်လို့ကျွန်တော်တို့တင်းငွဲ့မပေးဘူးလေအဲ့တော့ဆန်ဒီပိုင်းလေးမင်းဘာဘာအစားတောင်ပဲခက်ခဲမှုရှိတာပေါ့နော်အများသောအားဖြင့်တော့အဲ့နေဖို့နေစားဖို့မှာတော့လောလောဆယ်မိုးပါလေးလိုမှာပေါ့ညာမိုးပါလေးလိုမဲဒီစားတော့ဖို့ဆန်ဒီပိုင်းပေါ့နော်ဒီမိုးလုံးကိုဖျက်တမ်းဖို့အဲ့ဒါတွေတော့လိုရမယ
်။ကြောင်နေအတွက်နောက်ခက်ခဲတစ်ခုကတော့စစ်ကောင်စီဟာပေါင်းမြုပ်နယ်ကိုဆေးဝါးတွေတဲယူခွင့်ပေးမထားတော့ပုံရှိုးကွယ်ရှုံနဲ့တဲယူနေရရဲလို့သိရပါတယ်။ဒေသခံတွေကစစ်တပ်ကထွက်လာတိုက်မှာကိုကြောက်နေကြရပြီးရွာကိုစစ်သားတွေဝင်လာရင်မြ мян တင်းချိုင်နိုင်အောင်အသင့်ပြင်ထားကြရတာပါစစ်ကြောင်းမှာလိုက်ပါလာတဲ့စစ်သားတွေဟာစစ်ဘေးရှောင်နေတဲ့တဲတွေကိုဝင်ပြီးစားတောက်စရာတွေယူတာပတ်စံနဲ့ရွှေတွေကိုတွေ့ရင်လည်းယူသွားတာတွေအပြင်လူတွေကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်အသုံးချတာကိုလည်းခံကြရရဲလို့ဒေသခံတွေကဆွဆွဲပြောဆိုထားပါတယ်အသက်ခံရတဲ့ပြည်သူပေါင်းကလည်း30ချက်မနည်းဘူးလို့ဆိုပါတယ်အမည်မဖော်လိုတဲ့စစ်ရှောင်ဒေသခံတဦးကတော့သူတို့နေအိမ်တွေဖျက်ဆီးခံခဲ့ရတာကြောင့်ဘဝတွေတော်တော်လေးခက်ခဲသွားပြီလို့ဆိုပါတယ်။နေအိမ်တိုင်းကိုအ ਨੇ စုံကြက်သိမ်းရာခိုင်နှုန်းတန်ဖိုးရှိတဲ့အတွက်နေအိမ်များစွာကိုပြန်လည်တည်ဆောက်ဖို့အတွက်မလွယ်ကူပါဘူး။နောက်တစ်ခုကစစ်ကောင်စီရဲ့များပြားလာတဲ့စစ်ဆေးရေးဂိတ်တွေကနေသူနေသားတွေကိုပိုစစ်ဆေးရာကိုလည်းကြောက်နေရတယ်လို့သူကဆိုပါတယ
်။ကျွန်တော်လောလောဆယ်ကတော့လူခွင့်မှန်တယ်ကျွန်တော်တို့ဆုံးရှုံးနေရမယ်ကျွန်တော်တို့အလုံးလုံးလလာသွားလာကောမရဘူးကျွန်တော်တို့နေသူနေသားတွေဆိုရင်အပြည့်ရှိတောင်းမဲ့အဆက်စင်းကြီးဒီမှာဆက်စီပါမျိုးကြီးရှိတယ်အာဖုံးနေပါပြီတင်ထားလိုက်တာမျိုးကျွန်တော်တို့ဥမာကျွန်တော်တို့အဲ3000လောက်လို့ပြီးလက်မီးလို့ပါလို့လို့မျိုးပေါ့နော်အဲ့လိုအင်ဆောင်ပစ္စည်းမျိုးတွေတော့တန်နဲ့ပတ်သက်တဲ့ပစ္စည်းတွေဆိုရင်ကျွန်တော်တို့ဘာမှဝယ်ယူခွင့်မရဘူးအဆိုင်အိတ်တွေပြင်ဆောင်ဖို့မပြူဘူး ဟိုလက်ဖက်ဘဲကျန်းကစားပေါ့နော်အဲ့လိုအမျိုးတွေပါတခါလေးပြိပင်တာရှိတယ်ဆေးဝါးဆိုလည်းပြိပင်ထားတာတွေကျွန်တော်တို့လက်ကျန်းမရည်လို့ဆိုတာတော်တော်လေးကျဲလေးကိစ္စပဲ
ပောက်တောင်ပိုင်းကဒေသကကွေလက်နက်ကင်အခွဲတစ်ခုဖြစ်တဲ့ဂလုံတက်ရင်နှစ်ကဆရာကျောက်ကတော့စစ်ကောင်စီတပ်ဟာမဆိုင်တဲ့ကြေးရွာပြည်သူတွေကိုတိုက်ခိုက်တာနေအိမ်မီးရှို့တာတွေလုပ်မဲ့အစားလက်နက်ကင်ထားသူအချင်းချင်းသာဖြေရှင်းတင်တယ်လို့မှတ်ချက်ပေးပါရယ
်အဲ့ဒါချင်းကျွန်တော်တို့ကိုတိုက်ကြေးရွာပြည်သူတွေနဲ့မဆိုင်ဘူးကြေးရွာပြည်သူတွေအိမ်တွေပါတွေရှို့ကြရတယ်မလို့ကျွန်တော်တို့ကသူတို့ပစ္စည်းသိမ့်နေကျွန်တော်တို့လက်နဲ့ပါညာပေးမှာပါညာဆိုရင်လည်းသူတို့ကလည်းလမ်းမှာသိမ့်ပါပဲဒါနဲ့သူတို့ကယောက်ျားယောက်ျားချင်းသူတို့ကကျွန်တော်ရဲ့တိုက်သူတို့ကမနိုင်ရင်နောက်ဆိုပါကျွန်တော်တို့မထောက်သူ့ဆိုရင်နောက်ဆိုဒါနဲ့သူတို့ကျွန်တော်တို့ရှားတိုက်အလိုဝက်တိုက်ကြည့်ချင်တယ်ဘာမှမဆိုင်တဲ့ကြီးရွာကြီးဒီဒီမီးလည်းမရှို့သိချင်ဘူးယောက်ျားယောက်ျားချင်းလည်းအလိုတိုက်တာပဲပေါ့
ရေကျော်ရွာကမန်းငွေတို့အိမ်ကတော့ကံကောင်းစွာနဲ့ပဲအိမ်အဖီခြံစည်းရိုးတွေပဲလောင်ကျွမ်းသွားပြီးအိမ်မကြီးကတော့အကောင်းပကတိကျန်ရစ်ပါရဲ့ဒါပေမဲ့လည်းရွာထဲမှာမနေရဲပဲတောထဲမှာအခြားသူတွေနဲ့အတူနေနေရတာပါယာယီတဲလေးတွေနဲ့နေရတာဖြစ်တဲ့အတွက်ချင်းတော်လည်းပြည့်ပြည့်စုံစုံမရှိကြတော့ချင်းကိုက်ပြီးအနာတွေဖြစ်ကြရတာဆေးဝါးမပြည့်စုံတာရွာနီးနားချင်းတွေကထောက်ပံ့တာလေးတွေနဲ့စားတောက်နေရတာတွေရှိတယ်လို့ဆက်ပြောပါရယ်
။စစ်ကောင်ကြီးကိုကျမတို့ကတော့လက်နဲ့ခြားစီစဉ်နေအဲ့လိုမျိုးပဲကျမတို့လိုချင်နေတဲ့ဖက်ဒရယ်ဒီမိုကရေစီကြီးတဲ့ရာစီစဉ်နေရွာသူရွာသားတွေလည်းအေးအေးဆေးဆေးနေရတဲ့အချိန်ကြီးလည်းလိုချင်နေ။ငါကိုယ်တော့ပုံစံမျိုးလေးပဲဒီ၅နှစ်ကာလပုံစံလေးကို၅နှစ်ကာလတာရှိတိုက်တာလေး၃နှစ်လောက်တောင်မှကောင်းကောင်းမွန်မွန်မအုပ်ချုပ်လိုက်ရဘူးမအုပ်ချုပ်ရဘဲနဲ့တောင်ဒီလူကြီးတွေကောင်းနေရဆိုတော့ကျမတို့ကအဲ့ဒီဟာလေးပဲပြန်လိုချင်နေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီ season ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။စစ်ကောင်စီရဲ့အဓိကပြစ်မှတ်တစ်ခုဖြစ်လာခဲ့တဲ့မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းပေါ့မြွနယ်တွေကလူခွေချိုးဖောက်မှုတွေအကြောင်းကိုတင်ဆက်ပေးခဲ့တဲ့ဒိုးအတန် season ဖြစ်ပါတယ်ရှင်။ဒိုးအတန် season ကတော့မြန်မာနိုင်ငံတဝန်းကလူခွေခြေနေတွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်။ဆက်ပြီးတော့ဒီမိုကရေစီလူခွေနဲ့ခေတ်ပြိုင်ကဘာအကြောင်းကိုတင်ဆက်ပေးကြပါတယ်။အမေရိကန်ပြည်ထောင်စုတရားလွှတ်တော်ချုပ်ကနေကလေးဖြတ်ချတာဟာဖွဲ့စည်းပုံကနေပေးထားတဲ့လူခွေမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပြီးတဲ့နောက်မှာကန့်ကွက်ဆန္ဒပြကြတာတွေဖြစ်လာခဲ့ပါတယ်။ကလေးဖြတ်ချမချဆိုတာကတော့အမျိုးသမီးတွေရဲ့ရွေးချယ်ပိုင်ခွင့်အခွင့်အရေးဖြစ်တယ်လို့ဒီမိုကရက်တွေကယူဆကြပါတယ်။အသက်ရှင်ပိုင်ခွင့်ဟာလည်းတရေသားရဲ့အခြေခံလူခွင့်ရေးတရက်ဖြစ်တယ်လို့လည်း Republican တွေကပြောကြပါတယ်။ဒီသတင်းပတ်ရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာတော့ကလေးဖြတ်ချတာနဲ့ဆက်နွယ်နေတဲ့လူခွင့်ရေးနှစ်ရက်အကြောင်းမြမအမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူဒေါက်တာတင်မာဦးနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားတာနားဆင်ပါရှင်။
ဒီကရပါကဒီမိုကရေစီနဲ့လူခွင့်ရေးသတင်းတွေတန်းပါတားဖြတ်ချတာနဲ့ပတ်သက်တဲ့မျိုးသမီးအခွင့်အရေးကိစ္စထိတ်တန်းကိုရောက်ရှိလာပါတယ်။အမေရိကန်ပြည်ထောင်စုရဲ့တရားလွှတ်တော်ချုပ်ကနေတားဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အခွင့်အရေးတရားမဟုတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90လောက်တုန်းကတော့ Roe v. Wade လို့တည်ကြတဲ့အမှုမှာတရားလွှတ်တော်ချုပ်ကတားဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အမျိုးသမီးတွေရဲ့ခွင့်ရတဲ့ဖြစ်တယ်လို့သတ်မှတ်ခဲ့ပါတယ်အခုတော့အဲ့ဒီဆုံးဖြတ်ချက်ကိုလက်ရှိတရားလွှတ်တော်ချုပ်တရားသူကြီးတွေကပြန်ဖြတ်လိုက်တာပါဒီကနေ့ဒီကိစ္စကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မြန်မာနိုင်ငံကအမျိုးသမီးခွင့်ရေးတက်ချွတ်လှုပ်ရှားသူဒေါက်တာတင်မာဦးဖြစ်ပါတယ်မင်္ဂလာပါဆရာမကြီးကလေးဖြတ်ချတာဟာဖွဲ့စည်းပုံကပေးထားတဲ့အမျိုးသမီးအခွင့်အရေးမဟုတ်ဘူးဆိုတဲ့ဆုံးဖြတ်ချက်ပါတော့ဒါနဲ့ပတ်သက်ပြီးကမ္ဘာတစ်ဝှမ်းမှာလည်းတော်တော်လေးကြီးရိုက်တယ်အထူးသဖြင့်အနောက်နိုင်ငံတွေပါပေါ့နော်အဆယ်လာတမျိုးကြအဆယ်လာဝါဒီတွေကလည်းအမေရိကန်ပြီးရင်ဗြိတိန်ဆိုပြီးတော့ USP UK ဆိုပြီးတော့လည်းသူတို့ကြွေးကြော်လာကြတာရှိပါတယ်နော် ဆိုတော့ဒီကလေးဖြစ်ကြတဲ့ကိစ္စမှာလည်းလူခွင့်ရေးလို့ပြောကြတဲ့ခွင့်ရေးကိစ္စကြီးနှစ်ရက်ကထိတိုက်တွေ့တာလေပထမတစ်ခုကတော့ကိုရင်သမီးခင်အမေရဲ့လူအမျိုးသမီးဆိုင်အမျိုးသမီးခွင့်ရေးပေါ့နော်အဲ့ဒါနဲ့တပြိုင်တည်းမှာပဲဒရေသားဖြစ်လူခွင့်ရေးဆိုင်ရာကိစ္စဆိုတော့ဒီအခွင့်အရေးတစ်ခုထိတိုက်တွေ့တာအဲ့တော့တော်ပြီလားဘာကြောင့်အမျိုးသမီးခွင့်ရေးဖြစ်ရတာလဲ
ဟုတ်ကဲ့အာဆိုတော့အမျိုးသမီးခွင့်ရေးလို့ပြောတာတော့ရှင်းပါတယ်အမျိုးသမီးတယောက်ကိုဝင်ရှိလာပြီးကလေးမွေးတဲ့အချိန်ပေါ့နော်ဒီကလေးကိုလွှဲထားရတာဒီကိုဝင်ရှိတဲ့အချိန်မှာအမေဆိုတာကမျိုးစုံတော့ပေါ့နော်ဒီကျန်းမာရေးပြဿနာတွေအများကြီးကိုရင်ဆိုင်ပြီးတော့ကိုလာလုံးလုံးဖြတ်တန်းရတယ်တခါပြန်ပြီးတော့ဒီလိုကိုလာဖြတ်တန်းတဲ့အချိန်အပြင်ပေါ့နော်ကလေးမွေးတဲ့အချိန်မှာလည်းအမျိုးသမီးတွေကအာတည်ဆုံးနိုင်ခြင်းရှိတယ်အများကြီးတော့ပေါ့နော်သူတို့ရဲ့ကျန်းမာရေး risk တွေရှိနိုင်တယ်ဒီလိုမျိုးအခြေအနေတွေကိုလည်းဖြတ်တန်းရတယ်တခါကလေးမွေးပြီးသွားပြန်ရင်လည်းအမျိုးသမီး90ရာခိုင်နှုန်းလောက်က postpartum depression လို့ခေါ်တာပေါ့နော်ကိုဝင်ကလေးမွေးပြီးကစားစိတ်ကြယောဂပြောရမယ်ဆိုရင်တော့ဆရာရဲ့ကလေးတယောက်မွေးဖွားလာတယ်ဆိုရင်အဲ့ဒီကလေးကဘိုက်ထဲမှာစပြီးတော့တရေပြီလာရာကစပြီးတော့ဒီကလေးရဲ့ဘဝတစ်လျှောက်အမေကသာလျင်ဝင်လို့ဝင်ဖို့အများဆုံးခံစားရတဲ့ဒီနေ့ဖြစ်တယ်ပေါ့နော်အဲ့တော့ကျမတို့နေရာမှာဝင်ပြီးဘယ်အမျိုးသားကမှလည်းဝင်ပြီးကိုဝင်ဆောင်ပေးလို့မရသလိုကျမတို့နေရာမှာလည်းဝင်ပြီးတော့မွေးဖွားပေးလို့မရပြီးတော့ကိုဝင်ဆောင်လာတဲ့6လအပြင်ဒီမျိုးသမီးတယောက်ရဲ့ဘဝတစ်ခုလုံးကြီးကိုကလေးတယောက်ဆိုတာကအများကြီးအကျိုးသက်ရောက်နိုင်တယ်ပေါ့နော်ဒီကလေးကိုမွေးမယ်မမွေးဘူးဆိုတာကသူခုတ်ဆုပ်ထားတယ်ပေါ့နော်ဒီကလေးကိုကိုဝင်လွှဲထားရတဲ့အမျိုးသမီးမှသာလျှင်ဆုံးဖြတ်ပိုင်권ရှိတဲ့ဘာလို့လဲဆိုသူသာလျှင်ဒီကိုဝင်ကြောင့်အကျိုးသက်ရောက်မှုအများဆုံးခံရတဲ့သူဖြစ်တယ်ဒါသူ့ရဲ့ private ကိစ္စဖြစ်တယ်ဆိုပြီးတော့အမျိုးသမီးတယောက်ရဲ့လုပ်ပိုင်권ဆိုတဲ့နေရာကနေမှာပဲကျမတို့ကဒါကိုအမျိုးသမီးခွင့်ရေးလို့သတ်မှတ်ပြီးတော့ကြွေးကြော်ကြတာဖြစ်ပါတယ်
။ဟုတ်ကဲ့ကျမတဖက်မှာကြာတော့လည်း pro life လို့ပြောတဲ့ဒရေသားရဲ့ဘဝအတွက်လူခွင့်ရေးရှိတယ်ဆိုပြီးတော့ပြောဆိုလာကြတာရှိ
တယ်။ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့သိပ္ပံပညာရရောဘာသာဘောင်းဆောင်ရဲ့အယူဆရပြောရလို့ရှိရင်လည်းဒီကိုယ်ဝင်မှာဖြစ်တည်တဲ့ဒရေသားဟာတိကျလူသားတယောက်ဖြစ်တယ်။ဒါကြောင့်မို့သူ့မှာအခြေခံလူခွင့်ရေးဖြစ်တဲ့အသက်ရှင်ပိုင်ခွင့်ဆိုတာရှိနော
်ဟုတ်
ရုပ်မီခွင့်ရေးတွေကဒီလူခွင့်ရေးကိုအတိမတ်မပြုဘူးလား
ကျမတို့ကလေးလို့ပြောမယ်ဆိုတော့လူသားတယောက်ရဲ့ဘဝအပိုင်းခြားအချိန်ပေါ်မှာမူတည်ပြီးတော့နာမည်တွေမတူဘူးဆရာဥပမာကိုဝင်မှာဆိုလို့ရှိရင်ခုနှစ်ပတ်ရဲ့အောက်မှာဆိုလို့ရှိရင်ကျမတို့ဂျာမင်နဲ့စိတ်လို့ပဲခေါ်သေးတယ်ပေါ့နော်6ပတ်လောက်ကြည့်ရဂျာမင်နဲ့စိတ်ပဲခေါ်သေးတယ်သူနှလုံးမခုန်သေးပေါ့အဲ့တော့နှလုံးခုန်ကနေစပြီးတော့ကျမတို့ဒီ21ပတ်လောက်12ပတ်လောက်အထိပေါ့နော် embryos ခေါ်ရင်21ပတ်လောက်အထိတွားရတယ်ပေါ့အဲ့ဒီနောက်ပိုင်းမှာဆိုကျမတို့မမွေးခင်အထိဆိုလို့ရှိရင် fetus လို့ခေါ်ရတယ်ပေါ့နော်အဲ့တော့ဒီအမေရဲ့ပိုက်ထဲမှာရှိနေတဲ့ထားပါတော့ embryo လေးကိုကျမတို့ကဒါကိုလူသားတယောက်လို့သတ်မှတ်မယ်ဆိုလို့ရှိရင်ချင်းပြီးသားအမေပေါ့နော်ဒီအမေရဲ့လူအခွင့်အရေးနဲ့ဒီဘိုက်ထဲမှာအမေကိုယ်ထဲမှာ host လုပ်မှာအမေကဆက်ထားထားမှာဒါမှမဟုတ်အမေကစမ်းမှာမှာရှင်ခွင့်ရမယ်ဒီလူသားနဲ့ဟာ value ချင်းအတူတူပဲလို့သတ်မှတ်တာဟာအဲ့နေရာမှာ flaw ဖြစ်နေတယ်လို့ကျမကတော့မြင်တယ်ပေါ့ဘာလို့လဲဆိုတဲ့အခါကျတော့ဒီအမေကသာစမ်းမရေးမကောင်းခဲ့ဒီအမေကသာဒီကိုဝင်ကိုဆက်ပြီးတော့မလွယ်ချင်ရင်သူ့မှာခန္ဓာကိုယ်မှာစမ်းမရေးချွတ်တက်နေတာပဲဖြစ်ဖြစ်ပေါ့နော်စိတ်စမ်းမရေးလူစမ်းမရေးချွတ်တက်နေတာပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအမေကဒီကလေးကိုပတ်မိုးနိုင်စွမ်းနေမရှိလို့မလွယ်ချင်တာပဲဖြစ်ဖြစ်ဒါမျိုးတွေဆိုလို့ရှိရင်သူ့ကိုယ်ထဲမှာရှိနေတာဥမာလူသားတယောက်လို့ပြောမယ်ဆိုလို့ရှိရင်မွေးဖွားပြီးသားသူ့ဟာသူရက်တည်နိုင်တဲ့လူသားကိုရောလူသားလို့ခေါ်တယ်သူများကိုယ်ထဲမှာရှိနေတဲ့အရာကိုရောလူသားလို့ separate ပေါ့နော်ဒီဒါနားလဲနောက်လူသားတယောက်ပဲလို့သတ်မှတ်တာကနည်းနည်းတော့လွဲနေတယ်လို့ကျွန်မမြင်တယ်ရှင
်ဒါကတော့ဟိုတော်တော်လေးအငင်းပွားစရာရှိနေပေါ့နော်အသက်ကိုဘလို့လက္ခဏာတွေနဲ့သတ်မှတ်မလဲဆိုတဲ့ကိစ္စကတော့ဒါအငင်းပွားလာတယ်တချို့ကရှင့်ကိုစောပြီးပြောနေတယ်တချို့ကနောက်ကိုပြောနေဒါကတော့အခုတက်ထိလဲငြိမ်သွားတဲ့အဖြစ်တရက်ကိုကျွန်တော်တို့မရသေးဘူးပေါ့နော်ဆိုတော့ကျွန်တော်ဘာနဲ့ပတ်သက်ပြီးဆက်ပြီးနေကျင်တာကမြန်မာနိုင်ငံမှာကောကလေးဖြတ်ချတဲ့ကိစ္စတွေနဲ့ပတ်သက်တဲ့အကြောင်းရင်းဘာကြောင့်ကလေးဖြတ်ချတယ်ဆိုတော့လေ့လာချက်ရှိပါဆရာမများကြားမိဖတ်မိတာများ
ဟုတ်ရှိပါတယ်ကျမတို့ဒီ research သဘောမျိုးတော့မဟုတ်ဘူးပေါ့ကျမတို့အမျိုးသမီးအဖွဲ့တွေပေါ့နော်အမြဲတမ်းကျမတို့ဒီအမျိုးသမီးတွေနဲ့ဒီကိုဝင်ဖြတ်ချတာတွေနဲ့ပတ်သက်ပြီးတော့ကျမတို့ပညာပေးတာတွေရှိတယ်ကျမတို့စကားပြောတာတွေရှိတယ်ဆိုတော့ကျမတို့ကိုဝင်ရှိလာတယ်ဆိုတော့အခြေအနေကမျိုးစုံဖြစ်နိုင်တယ်တခါလီမှာဆိုလို့ရှိရင်အများအဖြစ်တော့ကျမတို့တွေကဒီ contraceptive တွေပေါ့နော်တရေသားကာကွယ်တဲ့နည်းလမ်းတွေမှာဆိုအမျိုးသမီးတွေကပဲတာဝန်ယူရတဲ့အခါမှာဥမာအလုပ်တစ်ဖက်ကလေးတစ်ဖက်နဲ့ဆေးတောက်ဖို့မိသွားတာတွေရှိတယ်တခါလီမှာဒီဆေးတွေ effort မဖြစ်တာတွေရှိတယ်ကျမတို့ကြေးလက်ကအမျိုးသမီးတွေမှာ ာဆိုလို့ရှိရင်ဒါတွေဝယ်ဖို့ခက်ခဲတာတွေရှိတယ်ပြီးတော့အပြိုအရွယ်ပေါ့နော်ချစ်သူကြီးစားထားတယ်ကိုဝင်ရသွားတယ်ဒီဆေးကိုတွန်းဝယ်ဖို့အတွက်ကိုတို့မှာဘယ်လိုပြောမလဲပဝင်းကျင်ရပေါ့နော်ဒါမြင်သွားမှာလို့ဒါမှမဟုတ်ကျွန်တော်နိုင်ငံမှာဆရာရဲ့ကိုနှုံးကိုဟိုမိန်းကလေးတယောက်ဖြစ်ဖြစ်ယောက်သားလေးတယောက်ဖြစ်ပယ်လာရင်တော့မှဥပဒေရဖမ်းလို့ရတယ်လीနော်ကိုနှုံးကင်ဆောင်နေတဲ့ဟာဆိုလို့ရှိရင်ကျွန်တော်တို့မှာဥပဒေရှိတယ်ဥပမာဒါဆက်စ်ဝါကာပါဆိုပြီးတော့ထောင်ထဲထည့်လို့ရတယ်လीနော်အဲ့လိုမျိုးအဖက်ဖက်ကနေမှာကျွန်တော်တို့ဥပဒေရရောပေါ့နော်ဒီဆက်စ်ကိုလည်းပိတ်ထောင်ထားတယ်တက် contraceptive တွေကလည်းအရန်ကိုဥပမာလေးလောလောကူဝယ်လို့ရနေတာမဟုတ်ဘူးဝယ်လို့ရနေတဲ့နေရာမှာတော့မှပတ်ဝန်းကျင်ကအရန်ကိုဖိနှိပ်ထားတဲ့အခါမှာပေါ့နော်ဒီအမြင်လေးရှိတယ်အမင်းကလေးတယောက်ကဒါတွေဝယ်နေတယ်တုံးနေတယ်ဆိုရင်တော့အမြင်လေးများကြီးရှိတယ်ရက်ွက်တွေထဲမှာဆိုရင်ဒါတုံးရင်မိမတွေကဘလိုတွေရုပ်ပုံရုပ်ပြက်ဆင်ပြက်ဖြစ်သွားတယ်ခလေးမရနိုင်ဘူးစသဖြင့်ပေါ့မှားယွင်းတဲ့အယူအဆတွေဒီလိုအကြောင်းကံတွေကြောင့်အမျိုးသမီးတွေအားဆိုရင် contraceptive တွေမှန်မှန်ကန်ကန်မတုံးဆွဲရတယ်လည်းရှိကောင်းရှိတယ်တုံးခွင့်မရနေတာလည်းရှိကောင်းရှိတယ်တစ်ခါလေးမှာဆိုလို့ရှိရင်ထားပါတော့ rape victim လို့မျိုးဆရာရဲ့ခလေးလေးတွေတောင်အခုဆိုလို့ရှိရင်နော် rape လုပ်ခံရတယ်အပြိုအရွယ်လေးတွေပုံဝင်ရှိတာလေဒါမျိုးတွေရှိတယ် sexual violence တွေရှိတယ်အဲ့လိုမျိုးအခြေအနေတွေမှာကျမတို့ကကိုဝင်ဆိုတာကအကြောင်းမျိုးစုံကြောင့်ဖြစ်လာကြတာလည်းဖြစ်တယ်ပေါ့နော
်ခလေးဖြစ်ကြတဲ့ကိစ္စမှာတာဝန်ခံမှုတာဝန်ယူဖို့တော့တချို့ conservative လို့ပြောတဲ့သဘောကျဆင်လာဝါဒီတွေကကိုဝင်ဆောင်တဲ့မိခင်ဟာဒါသူ့မှာလည်းတစုံတရာတော့တာဝန်ရှိတယ်ဒါကြောင့်မို့ဒီကလေးကိုသူကပြုစုကြွေးမွေးစောင့်ရှောက်ရမှာဖြစ်တယ်လို့သူတို့ကဒီလိုပြောကြတယ်နော်ဆိုတော့ဆရာမအဲ့ဒါနဲ့ပတ်သက်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုများပြောကြလဲ
ဟုတ်ကဲ့ဆိုတော့လေလောကမှာဘယ်ကလေးရမလေးမိမတယောက်ချင်းဆောင်ဖြစ်လာတာမဟုတ်ဘူးလीเนาะဆက်ဆိုတာယောက်ျားနဲ့မိမနှစ်ယောက်ပေါင်းမှဖြစ်လာကြတဲ့အရာတွေလीเนาะအဲ့တော့ယောက်ျားမပါဝင်မယ်နဲ့ဘယ်မိမမတယောက်ချင်းဘိုက်ကြီးလို့မရအောင်လीမရတဲ့အခါကျတော့ဒီကလေးကအမေကိုယ်ထဲမှာရှိနေတာနဲ့တင်အမေတယောက်ချင်းမှာပဲအကုန်လုံးတာဝန်ရှိရဆိုတာမမှန်ဘူးပေါ့အဲ့ဒါကြောင့်မို့လဲကျမတို့ abortion ဘာလို့လိုချင်လဲကျမတို့ justice ပေါ့နော်တရားမျှတမှုယောက်ျားတယောက်ကဒီပြဿနာကိုဘယ်တော့မှမရင်ဆိုင်ရအောင်ဘယ်ယောက်ျားမှမရင်ဆိုင်ရအောင်ဆရာရဲ့ဒါပေမဲ့တစ်ဖက်မှာမိမတွေကမွေးရပါတအိမ်တစ်လုံးပါလာမှုပေါ့မူတည်ပြီးတော့ကျမတို့ကြတော့ဒီပြဿနာကိုရင်ဆိုင်ရတယ်ကျမတို့ရဲ့ဘဝတောက်လျှောက်ပါလေအဲကျမတို့က920သော menstrual cycle ဒီမှာအချိန်မီရပိုက်ကြီးသွားနိုင်နေအဲ့တော့ကျမတို့တိုင်ပါလာလို့ဒီပြဿနာကြီးအားလုံးကိုလည်းရင်ဆိုင်ရတယ်တခါမလို့စင်းလို့ဖျက်ချရင်လည်းကျမတို့ပဲတည်ရတယ်အဲ့ဒီအခါကျတော့ကျမတို့ဒါကိုတရားမျှတခြင်းနဲ့ဒါဆောင်မလို့ကြားနေမှကြားမှတရားမျှတမှုရဖို့အတွက်အမျိုးသမီးတွေကလည်းဒီဝင်တော့ဝင်ဖို့ကြီးကိုသူတို့လွတ်ချခြင်းလွတ်ချခွင့်ရဖို့အတွက်ဆိုပြီးတော့ abortion ဆိုတာရှိရမယ်လို့ကျမကတော့မြင်တယ်ပေါ့
ဟုတ်ကဲ့ဒီတားပြစ်ချတဲ့ကိစ္စမှာနိုင်ငံတော်ရဲ့အခန့်ကာတာကိုဆရာမဘယ်လိုယူဆလဲဘယ်လိုမြင်လဲဘာတွေလုပ်ပေးချင်တယ်လို့ဆရာမထင်တယ်
ဟုတ်ကဲ့ပြောမယ်ဆိုလို့ရှိရင်တော့လေဒီမိမတယောက်ကိုဝင်ချက်ချမလားမချက်ချဘူးလားဆိုတာကနိုင်ငံတော်ရဲ့အလုပ်ကိုမဟုတ်ဘူးဒါနိုင်ငံတော်ရဲ့ဝင်ပြီးတော့ဟိုတားရမယ့်ကိစ္စလည်းမဟုတ်ဘူးပေါ့နော်ဒါပေမဲ့လို့ဒီအမျိုးသမီးတွေကိုတရားမျှတမှုသူ့နိုင်ငံသားတွေရဲ့လုံခြုံမှုဘာလို့လဲဆိုတော့abortion ကိုသူတို့တားလိုက်လို့ရှင်လေ abortion ပျောက်သွားမှာပေါ့ကိုဖြစ်လာတာပဲရှိမယ်အဲ့တော့ကျမတို့ပြောရမယ်ဆို abortion ကိုကျမတို့ခွင့်ပြုလိုက်တဲ့အချိန်မှာ abortion rate ကကျသွားခဲ့တာလीเนาะအဲ့တော့ abortion နောက်တင်နှုံးနေရလဲကျလာခဲ့တာလीเนาะအဲ့တော့အစိုးရတွေအနေနဲ့သူ့ရဲ့နိုင်ငံသားဖြစ်ပြီးသားအမျိုးသမီးတွေကိုသူတို့ကတကယ်ဒီ use site တယ်ဆိုလို့ရှင်ဒီသူတို့တားလို့လဲရမှာမဟုတ်တဲ့ abortion ကိုကောင်းကောင်းမွန်မွန်ပေါ့เนาะကျမကြီးနဲ့အညီလုပ်ပေးနိုင်ဖို့အတွက်ကိုပဲသူတို့ကဦးစားပေးပြီးတော့လုပ်ရမှာပေါ့เนาะအဲ့လိုမဟုတ်လို့သူတို့တားလိုက်လို့ရှင်လေ abortion ရက်သွားမှာမဟုတ်တာဆက်ပြီးတော့ဖြစ်နေအောင်ပဲကိစ္စပဲအမျိုးသမီးတွေကဆက်ပြီးတည်ဆုံးနေကြမှာပဲဆိုတော့လေ
နိုင်ငံတချို့ဟာကလေးဖျက်ချတာကိုလည်းတားမြစ်ထားတယ်ဒါပေမဲ့အဲ့ဒီဖျက်ချလိုပေမဲ့လို့မလွမ်းမရှောင်တာကိုဝင်ဆောင်လိုက်ရတဲ့အမျိုးသမီးတွေကမွေးလာတဲ့ကလေးတွေကိုအပေါ်မှာပေါ့နိုင်ငံတော်ကဘယ်လိုသဘောထားတင်လဲဘာတွေလုပ်ပေးတင်လဲလို့
ဟုတ်အဓိကကတော့ဆရာရဲ့နိုင်ငံတော်ရဲ့အခမ်းကဏ္ဍအများကြီးပေါ့နော်ဥမာနိုင်ငံတော်တော်များများမှာဆရာရဲ့ဥမာခလေးတငယ်အကြမ်းဖက်မှုတွေခလေးတငယ်ဥမာ neglect လုပ်တယ်ဆိုတာဆရာရဲ့ဘလို့လဲမကြွေးမမွေးပဲနဲ့မိဘဖြစ်ထားခဲ့တာတွေနော်မိဘမိကြီးဟာမှာစွန့်ပစ်ထားတာတွေဟုတ်အဲဒါမှမဟုတ်လဲအဲ့လိုဂေဟာတွေမှာဆရာရဲ့ခလေးကိုကောင်းမွန်မကြွေးမွေးမပြုစုမဝစ်စားပေးပဲနဲ့ဟိုတန့်ရှင်းမှုမရှိပဲနဲ့ပစ်ထားခံရတဲ့ခလေးတွေကကဘာနဲ့အဝံအယမ်းများတာလीနော်အဲတကယ်ဆိုအ child abuse တာတကယ်ကဘာမှာအယမ်းကိုဖြစ်ကြနေတာအဲ့တော့အစိုးရတွေကတကယ်တမ်းဒီခလေးတွေကိုဂယုစိုက်တယ်ဆိုဆရာရဲ့စမပြောသလိုပေါ့အမျိုးသမီးတွေခလေးတွေမွေးလာခဲ့လို့ရှိရင်เนาะအဲစောင့်ရှောက်နိုင်မဲ့အာသူတို့အနေထားတွေဖန်တီးပေးရမယ်ခလေးတယောက်ကိုပညာတတ်ဖြစ်တဲ့အထိမွေးဖို့ဆိုလဲဇနီးကအကြီးကြီးပဲဒါတွေကဘာလို့ချစ်ပြတ်နေရဒီဟာတွေကသာကျမတို့မိဘတွေပဲဖြစ်ဖြစ်အမျိုးသမီးတွေပဲဖြစ်ခလေးယူဖို့အရင်ကြောက်နေစေတဲ့အရာတွေရောမဖြစ်နိုင်ဘူးလားပေါ့เนาะဥပမာဆရာရဲ့ကျမခလေးကိုမွေးဖို့ကျမဆုံးဖြတ်လိုက်တဲ့အချိန်မှာဆိုလို့ရှိရင်အဓိကကျမတွေးတာငါမွေးနိုင်တဲ့အနေထား 他洗的，俺妈我也洗的，俺妈老洗的，但是怎么哎呀，从现在来了呢？哎呦，这他妈哎呀，我是几年的哟？米巴里啊，没在南部，没有在米里啊，没超过南部，哎呦喂，没有在里啊嘞，没超过南部是呗？去年嘛，啊，苏亚里呢？他里啊，公交车没洗啊没漏的过呢，乌嘛是不是？克里里啊，专门以 free 啊里啊留下的，那是里里个啊，克里等于上上路的啊，啊，卡没苏亚超过比他啊，你喏，啊，没那个没当地里的，不当地里的，他里背上留下，哎呦没有，差到苏亚。后半路要跟人家问商务的，高楼背你们所以呢，啊，不好选啊嘞，哪段来拿不？哎，路外的拍嘛，啊，没拉开的，然后新加坡马达里啊，说澳大利亚马龙嘛，怎么说？伢子新加坡马达里新年里啊，然后怎么哎好 ，research 都开来搞着，张西亚讲的，吃了的，怎么米啊？一路多等的也难伢马龙，新加坡马达里可怜的，阿新也
讲的。
好的，先好的。没得苦，大的苦不？喏，阿爷炒饭木，我这炒饭木是人家妈说，阿苏阳背的不生的，不鲁妈咪也点来一些。哎呦，阿苏阳家里我讲那个老差比了，这他妈讲了，阿真没事了。后边没比咱鲁大人哦，什么上校钱不拉不喏？阿大人哦，哎，可怜的过了，我都说刚刚我上校背来没事喏，阿前年都没有得苗喏，都说要来 pro life 了，他妈有几背路呀？不是啊，老老实实都说 pro life 没好过喏 ，pro 不打打来骗你啊不
？OK， 这就咪阿姨讲嘛嘞，先嘛姨。你没空的啊，什么干的？你把那个妈妈好保护，那个大姨妈洗的、梳啊的，宝妈没空出来的，没空买吃饭的。不，小年人家多给嘞，就把到你把那个牛逼，可以楼下带转的 doctor 的嘛，吃饭的，知道吗？
ကလေးဖြတ်ကြတာနဲ့ဆက်နွယ်နေတဲ့လူခွေနှစ်ရဲ့အကြောင်းမြမမျိုးသမီးခွေတက်ကြွလှူရှာသူဒေါက်တာတင်မာဦးနဲ့ဥတမောင်တန်းတို့ဆွေးနွေးသုံးသပ်ခဲ့တဲ့ဒီမိုကရေစီလူခွေနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ဖြစ်ပါတယ်ရှင် VOA American တန်ရဲ့စနေညမြန်မာဘာသာထုတ်လွှင့်ချက်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတရေထုတ်လွှင့်ပေးနေတာဖြစ်ပါတယ်မကြခင်မှာတော့ဒီသတင်းပတ်အတွင်းမှာဖြစ်ခဲ့တဲ့ထိတ်တန့်ရောက်မြန်မာသတင်းတွေနဲ့နိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးထားတာတွေကိုရှုစားနားဆင်ရဖို့ရှိပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ဖီယိုအမေရိကန်တန်ရဲ့စနေညမြန်မာဘာသာစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေလှိုင်းဒိုမီတာ31 32 51နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ထိတ်တန့်ရောက်မြန်မာသတင်းတွေကိုစူးစီးတင်ပြပေးထားတာကိုတင်ဆက်ပေးမှာပါ။မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုဒုတိယအကြိမ်ရောက်ရှိနေပါတယ်။ရခိုင်မြောက်ပိုင်းကမြန်မာလုံခြုံရေးတပ်တွေရဲ့ကျူးလွန်မှုတွေနဲ့ကြုံခဲ့ရတဲ့ရိုဟင်ဂျာမိန်းကလေးတွေအာဂျင်တီးနားတရားရုံးမှာလာရောက်ထွက်ဆိုတော့မှာပါဒီလိုမျိုးတပတ်အတွင်းကထိတ်တန့်ရောက်မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမ်းမောင်တို့ပြောပြပေးကြပါလိမ့်မယ်ရှင
်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယား2ဝန်ကြီးချုပ်လက်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ပတ်ဆွန်ဟွန်ဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျင်မင်းအောင်လှိုင်နဲ့ဂျွန်လ30ရက်နေ့ကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်အာဆီယံဘုံသဘောတူညီချက်900ကိုမြန်မာနိုင်ငံကအကောင့်အထည်ဖော်မှုအခြေအနေနဲ့မြန်မာအငြိမ်းချမ်းရေးလုပ်ငန်းစဉ်ဆောင်ရွက်ချက်တွေကိုစစ်ကောင်စီဥက္ကဋ္ဌကရှင်းလင်းခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အာဆီယံထူးကိုယ်စားလှယ်ဟာစစ်ကောင်စီပြည်ထောင်စုဝန်ကြီးဦးကုကိုလိုင်းဦးဆောင်တဲ့အဖွဲ့နဲ့တွေ့ဆုံပြီးမြန်မာနိုင်ငံအတွက်အာဆီယံလူသားချင်းစာနာမှုအကူအညီပေးရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။လူသားချင်းစာနာမှုအကူအညီပေးရေးဒုတိယအဆင့်စတင်လှုပ်ဆောင်နိုင်ဖို့ဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်9ရက်အပေါ်အကောင့်ထည့်ဖော်နေတဲ့အခြေအနေမြန်မာနိုင်ငံအတွက်လူသားချင်းစာနာတဲ့အကူအညီတွေပေးဝေရေးကိစ္စနဲ့သက်ဆိုင်သူအလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုဖြစ်ပေါ်လာစေရို့အတွက်အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံသွားရောက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အထူးကိုယ်စားလှယ်ပတ်ဆွန်ဟွန်ရဲ့တွေ့ရအချင်းမြန်မာနိုင်ငံခီးစဉ်ကတော့ဇွန်လ29ရက်နေ့ကနေဇူလိုင်လ3ရက်နေ့အဖြစ်ဖြစ်ပြီးသူခီးစဉ်ကနေသက်ဆိုင်ရာအဖွဲ့အစည်းပေါင်းစုံနဲ့နိုင်ငံရေးအရာဆွေးနွေးအဖြစ်ရှာနိုင်မယ့်အခြေအနေတွေဖန်တီးနိုင်ဖို့ဖြစ်တယ်လို့ကြေညာထားပေမဲ့ဒေသရင်းလူခွင့်ရေးအဖွဲ့တွေနဲ့အကဲခတ်တွေကတော့အာဆီယံအထူးကိုယ်စားလှယ်ရဲ့ခီးစဉ်ကနေထူးထူးခြားခြားရလဒ်တွေရလာမှာမဟုတ်ဘူးလို့သုံးသပ်နေကြပါတယ် မြန်မာနိုင်ငံမှာအာဏာသိမ်းဖျောက်ချထားတဲ့နိုင်ငံတော်အတိုင်းအမိခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုနေပြည်တော်အကျဉ်းဆောင်ထဲမှာစစ်ကောင်စီကမကြာခင်ကပဲပြောင်းရွှေ့နေရာချထားလိုက်တာနဲ့ပတ်သက်ပြီးတိခီးစင်မတိုင်ခင်ကပဲသူတောင်းဆိုခဲ့တာကိုလည်းစစ်ကောင်စီဘက်ကညင်ပယ်ခဲ့တာပါထောင်ဆန်စုကြည်ရဲ့အသက်အရွယ်နဲ့ကျမရဲ့အရာအချင်းောင်ထဲမှာမထားဖို့အာဆီယံအထူးကိုယ်စားလှယ်ပါကဆွန်ဟွန်ကမြစ်တာရက်ခံခဲ့တာဖြစ်ပါတယ
်မြမအရေးဖြစ်ရှင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်ဝမ်ရဲ့ကြိုးပမ်းမှုတွေဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်ကဆွစ်ဇာလန်နိုင်ငံဂျနီဖာမှာကျင်းပတဲ့အကြိမ်50မြောက်လူခွင့်ရေးကောင်စီညီလာခံမှာပြောကြားခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကမြမအရေးဆုံးဖြတ်ချက်တရက်ကိုစဉ်းစားသုံးသပ်မလားဆိုတာမြမလူလူကမျှော်လင့်နေကြဆဲဖြစ်တယ်လို့စစ်ကောင်စီပေါ်တန်ခတ်ပိတ်ဆို့ရေးမှာတော့ပြက်ကွက်နေကြတယ်လို့လည်းအထူးကိုယ်စားလှယ်ကထောက်ပြပြောဆိုသွားပါတယ်စစ်ကောင်စီအတွက်ဗန္ဒာငွေအများစုရနေတဲ့အရင်းမြစ်တွေကိုပြစ်မှတ်ထားဖို့နဲ့ငွေကြေးမလွှဲပြောင်းနိုင်ရေးဆောင်ရွက်ဖို့အများပြားပြက်ကွက်နေကြသလိုအာဆီယံရဲ့ပုံသဘောတူညီချက်၅ရက်ဟာလည်းလက်စုပ်လက်ကင်ပြနိုင်တဲ့ရလဒ်မျိုးမထုတ်လုံးနိုင်သေးဘူးလို့ကုလရဲ့မြန်မာဆိုင်ရာလူခွင့်ထူးကိုယ်စားလှယ်ကညီလာခံမှာတင်ပြခဲ့တာပါစစ်အာဏာသိမ်းပြီးနောက်ပိုင်းကလေးငယ်တွေပေါ်တုံလုံးချောက်ချားဝဲကြမ်းဖက်မှုတွေမှာမြန်မာစစ်တပ်ကတာဝန်ရှိနေပြီးတေဆုံတရားရတဲ့ကလေးငယ်အနည်းဆုံး382ဦးနဲ့ကလေးငယ်1400ဟာတရားဥပဒေမဲ့ဖမ်းခံထားအကြောင်းလဲထူးကိုယ်စားလှယ်အန်ဒရူးစ်ကတင်ပြသွားပါတယ်နိုင်ငံတွေမှာပုံမှန်ကာကွယ်ဆေးတိုက်ကြွေးမှုလုပ်ငန်းတွေပြက်ကွက်တာကြောင့်ဒီနှစ်တစ်နှစ်ထဲမှာတည်းကလေးငယ်3000လောက်ဟာမတေဆုံတင်ပဲတည်ဆုံသွားနိုင်စရာရှိတယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်တောမတ်အန်ဒရူးစ်ကသတိပေးတင်ပြသွားပါတယ်။ဒါအပြင်တရားဥပဒေမဲ့ဖမ်းခံထားတဲ့နိုင်ငံရေးအကျဉ်းသား11000ကျော်ရှိနေပြီးတည်တံစီရင်ချက်ချမှတ်ခံထားရသူတွေအရှိစိုးရင်ပွဲရှိနေတာကိုလည်းလေးပေးပြောကြားသွားပါတယ
်။အာဂျင်တီးနားနိုင်ငံဘွနာအဲရက်စ်မြို့တော်ကပြည်ထောင်စုတရားရုံးမှာလက်ခံကြားနာဆစ်ဆင်နေတဲ့မြန်မာစစ်ကောင်ဆောင်တဲ့အပေါ်တရားဆွဲဆိုချက်တွေနဲ့ပတ်သက်ပြီးရွှေဂျာမင်းကလေးတွေနဲ့အမျိုးသမီးတွေမကြာခင်လာရောက်ထွက်ဆိုဖို့ရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေနဲ့ပတ်သက်လို့အသက်မသေးပဲလွတ်မြောက်လာတဲ့ရွှေဂျာအမျိုးသမီးတွေကိုယ်တိုင်နိုင်ငံတကာတရားရုံးမှာထွက်ဆိုခွင့်ရတာဟာပထမဆုံးအကြိမ်ဖြစ်ကြောင်းအမှုဆွဲချက်တင်ထားတဲ့မြန်မာရွှေဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောပါတယ်။အာဂျင်တီးနားတရားရုံးကသူတို့အပေါ်တရားဆွဲဆိုချက်တွေကိုကြားနာဆစ်ဆင်းနေတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ်
။ဒီခါကြီးနယ်မှာလက်ရှိရတဲ့ရင်းတက်တက်ရှိနေတာပဲဖြစ်တယ်။သူကနောက်ပိုင်းမှာဆက်လို့ဒါ CRF ကျန်တဲ့အဖွဲ့ပေါ်လာပြီးနောက်ပိုင်းမှာဒီလိုတစ်ခါကြီးဆက်ဆံတာရှိတယ်။ဒါနဲ့ပတ်သက်ကြတော့ကျွန်တော်ပြောချင်တာကတော့ဒါဆွဆွဲနေတဲ့လူတွေကရခိုင်ပြည်နယ်မှာရှိတဲ့ရခိုင်ရတဲ့ဖြစ်ပေါ်ခဲ့တဲ့ဒါသမိုင်းကြောင်းကြီးအာရခိုင်ရတိုင်းမော်နော်ကြီးရှိနေတဲ့ဒါချိန်တွဲနေထိုင်ရတဲ့လူမျိုးစုတွေရဲ့အကြောင်းတွေပြီးရင်ကျွန်တော်တို့အဲဒီအရေးချင်းကာလမှာဖြစ်ပေါ်ခဲ့တဲ့ဒါတိုင်းသားတွေပေါ့နော်တိုင်းအိုင်းရဲ့တင်ပြမှာနေတဲ့တိုင်းသားတွေကျွန်တော်တို့ဓာလူ့ကျုံကြီးရှုခါရတို့ဆက်စီခါရတာတို့ဒီအဖြစ်ပြက်တွေနဲ့ဒါရှင်ထိုးပြီးပြစ်တင်တယ်လို့ကျွန်တော်ပြောချင်ပါတယ်အဲတချို့နေရာတွေမှာလည်းသမတော်အမြင်တွေကတော့တချို့တော့စစ်တီညာပေါ့နော်စစ်တီညာအနေနဲ့ပုဂ္ဂလကပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့တို့တချို့နေရာတွေမှာကျူးလွန်ခဲ့တဲ့ဟာတွေရှိတယ်ကျူးလွန်ခဲ့တဲ့ဟာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ကဒါရေးယူခဲ့တဲ့ဟာတွေလည်းကျွန်တော်တို့ပေါ်ပြခဲ့ပြီးဖြစ်တယ်။ထုံသားစစ်ဆေးမှုတွေလည်းကျွန်တော်တို့ဖြေပြတန်းပြဒါပေါ်ပြခဲ့ပြီးဖြစ်တယ်။ဒီနိုင်ငံတကာ ICC မတင်ခဲ့တဲ့နိုင်ငံတကာအဖွဲ့အစည်းတွေမှာလည်းကျွန်တော်တို့ရောက်ခဲ့ပြီးဖြစ်ပါတယ်ကြာ
။လူမျိုးရုံးတပ်ဖြတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝမှုစစ်ရာဇဝမှုစတဲ့နိုင်ငံတကာရာဇဝမှုမှန်းမများကမ္ဘာနေရာတိုင်းမှာစုံစမ်းစီရင်ပိုင်ခွင့်ဆိုတဲ့ Universal Jurisdiction အရာမြန်မာစစ်ဖက်နဲ့အရာဖက်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးပေးဖို့မြန်မာရွှေချအဖွဲ့က2019ခုနှစ်နိုဝင်ဘာ23ရက်နေ့မှာအာဂျင်တီးနားဗဟိုတရားရုံးကိုရှောက်ထားခဲ့တာပါ Universal Jurisdiction နဲ့အညီအာဂျင်တီးနားနိုင်ငံကဖန်ဝရန်ထုတ်ခဲ့သူတွေထဲမှာ Spain အာနာရှင်ဟောင်း Franco ပါဝင်ခဲ့တယ်လို့တရုတ်နိုင်ငံမှာ Falun Gong လှုပ်ရှားမှုတွေကိုနှိမ်နင်းမှုနဲ့ပတ်သက်လို့လည်းဒီစီရင်ပိုင်ခွင့်ကိုကျင့်သုံးခဲ့ဖူးပါတယ်။နိုင်ငံတကာဥပဒေကိုချိုးဖောက်တဲ့ဆိုရယ်ဆွဆွဲချက်တွေနဲ့မြန်မာစစ်ကောင်ဆောင်တွေကို Universal Jurisdiction နဲ့အညီစုံစမ်းစစ်ဆေးနေတဲ့အာဂျင်တီးနားနဲ့တူရကီနိုင်ငံတွေအတိုင်းတခြားနိုင်ငံတွေအနေနဲ့ဝိုင်းဝန်းဆောင်ရွက်ကြဖို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီး Michel Bachelet ကလည်းပြည်ခရတဲ့တင်မတွေအတွင်းဂျနီဗာလူ့အခွင့်အရေးညှိလာခါမှာတိုက်တွန်းသွားပါတယ်
။ဂျပန်ဘီယာကုမ္ပဏီ Kirin ကမြန်မာနိုင်ငံတွင်သူ့ရဲ့စီးပွားရေးလုပ်ငန်းတွေအားလုံးကိုစစ်တပ်ပိုင်မြန်မာစီးပွားရေးဥပိုင်ကုမ္ပဏီ Limited ကိုရောင်းမယ်လို့ဇွန်လ30ရက်နေ့ကထုတ်ပြန်ပါတယ်။ စစ်တပ်အာဏာသိမ်းပြီးတစ်နှစ်ကျော်ကြာမှခီရီရဲ့လုပ်ငန်းတွေအပြီးပြန်လဲရုပ်သိမ်းလိုက်တာဖြစ်ပါတယ်။ဥပိုင်ကုမ္ပဏီနဲ့ဖက်ဆက်လုပ်ကိုင်နေတဲ့မြန်မာဘီယာထုတ်လုပ်ရေးလုပ်ငန်းကအစုရှယ်ယာ51ရာခိုင်နှုန်းဒေါ်လာနဲ့146သန်းညီမျှတဲ့ဂျပန်ယန်ငွေ22ဘီလီယံကျော်တန်ရှယ်ယာတွေကိုဥပိုင်ထံရောင်းချပေးခဲ့မဲ့အကြောင်းခီရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်မြန်မာနိုင်ငံမှာအရက်သားဆိုးရွားကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းလိုက်ပြီးမကြခင်မှာပဲမြန်မာနိုင်ငံတွင်းကသူ့ရဲ့လုပ်ငန်းတွေပြန်ရုပ်သိမ်းတော့မယ့်အကြောင်းခီရင်ကကြေညာခဲ့ပေမဲ့လုပ်ငန်းတွေပြီးသက်ပြန်ရုပ်သိမ်းဖို့တစ်နှစ်ကျော်ကြာထိကြာမြင့်ခဲ့တာပါအစပိုင်းမှာတော့ခီရင်မှုဆောင်ရာရှိတွေကမြန်မာနိုင်ငံတွင်းလုပ်ငန်းတချို့ဆက်ထားဖို့စံနာရှိတယ်လို့ပြောကြားခဲ့ပေမဲ့တစ်နှစ်ကျော်ကြာနှစ်ဖက်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးတဲ့နောက်လုပ်ငန်းတွေပြီးရဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲသဘောတူညီခဲ့ကြတာပါစစ်တပ်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံထဲကနိုင်ငံသားရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေပြန်ရုပ်သိမ်းလာတာမှာခီရင်အပြင်ရဲတကွန်တန်ငွေစီမံကိန်းမှာပါဝင်လုပ်ကိုင်နေတဲ့ဂျပန်စွိုင်းအင်ကုမ္ပဏီ Enos လည်းပါဝင်ပါတယ်။အလားတူ American Chevron ကုမ္ပဏီပြင်သစ် Total စွိုင်းအင်ကုမ္ပဏီနဲ့တောင်ကိုရီးယားတမ်နီလုပ်ငန်း POSCO တို့လည်းမြန်မာနိုင်ငံကနေလုပ်ငန်းတွေပြန်ရုပ်သိမ်းမဲ့အကြောင်းအသေးစိတ်ကြေညာထားကြပါတယ
်။ကုလသမဂ္ဂရဲ့စီးရင်တွေအရမြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေ့ပြောင်းနေထိုင်သူဦးရေဟာတက်တန်းကျော်အထိရှိလာချိန်မှာပဲတိုက်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ပြည်သူတွေလည်းဆက်ပြီးတော့တိုးလာစေပါအခက်အခဲတွေကန့်သက်ချက်တွေကြာကဒုက္ခတွေရစီလူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂကတတ်နိုင်သလောက်ပေးပို့နေပေမဲ့လည်းချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေတိုင်းစီကိုတော့အကူအညီပေးရင်လှည့်လန်းမိနိုင်ဖို့လိုအပ်နေသေးတယ်လို့လည်းပြောထားပါတယ်။ချင်းပြည်နယ်မှာလည်းစစ်ရှောင်ဒုက္ခတွေကပြည်နယ်လူဦးရေရဲ့20ရာခိုင်နှုန်းရှိတယ်လို့ချင်းလူအခွင့်ရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆလိုင်းစာအုပ်က VOA ကိုပြောပါတယ်။စစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးကြောင့်တိုက်ပွဲတွေပြင်းထန်ခဲ့တဲ့စကိုင်းတိုင်းတွေကရွာတချို့မှာကြံခဲ့သူတွေရဲ့အခြေအနေကိုတော့ဒေသခံတယောက်ကအခုလိုပြောပါတယ
်။တချို့မပြေမပိမ့်မိတဲ့ဟာတွေကတော့ဒီဘက်ပါရှိတယ်။ဘာမှမလုပ်ချက်စားခံလိုက်။ချက်ပြေးခံလိုက်ဟောကံလုံးမကြတယ်။ချက်ပြေးလို့ရတယ်ပြန်မဝင်ရကြ။တချို့ရွာတွေဟောပြီးတော့မထင်မထင်တော့မီးရှို့တယ်။ဒီကြားထဲရွာမကျန်ခဲ့တဲ့ပိမ့်ခဲ့တဲ့မျိုးသမီးတွေကအာရမကျင့်ခံလိုက်တယ်။နောက်ပိုင်းကြားလာပြီ။ချက်စလုံးအားကြီးတယ်ကော။ကိုယ်နိုင်ငံသားချင်းချင်း။တိုင်းတစ်ပါးနဲ့အခုကဖြစ်ပြနေတာလည်းမဟုတ်ဘူး။တော်ကြီးရဆက်လို့ရုံးမှာအာကြီးရဲ့ဒီဇိုင်းနဲ့လုပ်နေကြတော့ကျတော့ပြည်သူတွေလည်းနားလိုက်နိုင်ငံကြီးလည်းစုပ်ပြတ်တဲ့နေ
တချိန်ထဲမှာပဲရှမ်းပြည်တောင်ပိုင်းမိုးပြဲမြို့အနီးစစ်ကောင်စီတပ်တွေတပ်ဆွဲထားတဲ့ဝါရီစုပလိုင်ကျေးရွာကိုမိုးပြဲ PDF တွေကစစ်ဆုံအဖြစ်တမတ်လိုက်ပါတယ်အဲ့ဒီဒေသတော်ဝိုင်းစစ်ကောင်စီတပ်တွေနဲ့ PDF တို့ကြားတိုက်ပွဲတွေကြောင်းဒေသခံတွေလက်ရာစိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်ပဲဘေးလူရာကိုထွက်ပြေးနေကြတာပါထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ထက်ကစစ်ကောင်စီရဲ့ဥက္ကဋ္ဌစခန်းအနီးမှာကရင်အမျိုးသားလူမျိုးရေးတပ်တွေနဲ့ပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေမှာစစ်ကောင်စီဖက်က၄ရက်ဆက်တိုက်၄ချောင်းကပါပုံကျဲတက်ခိုက်ခဲ့တာကြောင့်စစ်ဘေးရှောင်ထောင်ကနားလောက်ထိုင်းနယ်စပ်ဖက်ကိုထွက်ပြေးလာကြရပါတယ်။ဂျွန်လ30ရက်နေ့မနေ့မှာတော့ထိုင်းဖက်ကိုစစ်ဘေးရှောင်လာတဲ့မတန်ဆွမ်းလူငယ်တူသူပုံးခုန်နေတဲ့တောင်ရတဲကိုလက်နက်ကြီးကြီးစံကြောက်ခဲ့တာကြောင့်တေဆုံသွားခဲ့ရတယ်လို့ကရင်သတင်းစင်ရဲ့တာဝန်ခံEditor စောသိမ်းကပြောပါတယ်
။ဘောနော်ဒီနေ့ဆိုလို့ရှိရင်တော့ဒီနေ့နဲ့ဘောနော်ဒီကြောင်းနဲ့လာပြီးတော့ပုံကျဲတိုက်ခိုက်တာတော့ဟိုတော်တော်လေးပြင်းထန်နေတဲ့အနေအထားမှာရှိတယ်။ဒီကမှုတွေလည်းဖြစ်နေတော့မယ်။အဲ့တော့မြေကြီးမှာဆိုရင်တော့ဒီချစ်တွေးမှုဆိုတာထက်တော့တိုက်ပွဲတွေပြင်းထန်တဲ့အနေအထားမှာရှိတယ်။ဖြစ်ဆောင်တွေလည်းဒီမြေသားတွေရောက်လာတယ်။တချို့တွေကတော့ဒီတောင်ရတဲတွေမှာတော့ခိုးလုံနေတော့မယ်။ဒီမနိုင်လောက်မှာအဲ့ဒီထိုင်းရဲ့ထိုင်းနဲ့စဒီဝန်ဒီချောင်းဒီနာမှာဘောနော်အဲဒီကနေဒီမှာခုတ်လုံနေတဲ့အဲ့မှာဖြစ်ဆောင်တူကအဲ့မှာဟိုလက်နဲ့ကြီးကျပြီးတော့အဲ့ဒီမှာလက်နဲ့ကြီးချိမှပြီးတော့အဲ့ဒီမှာဆုံးသွားတော့ဗောတယောက်အမျိုးသားဗျာဖြစ်ဆောင်တွေကတော့သူတို့ကြွားမှာတယောက်မနေဘူးတယောက်ဆက်နေယောက်ဆက်တော့ပဲဟိုကသူတို့နေတာ
ဒေသပေါင်းစုံကနေအခုလိုနေရဆွန့်ပြီးတော့ထွက်ပြေးနေရတဲ့အပြစ်မဲ့ပြည်သူတွေလည်းအခြေခံစားရေးတောက်ရေးကျန်းမာရေးကလေးငယ်တွေရဲ့ပညာရေးအတွက်ပူပါနေကြတာပါမော်ရင်ကလာရောက်လာပြီဖြစ်တဲ့အတွက်ကူးဆက်ရောဂါပြန့်ပွားလာနေတဲ့အလားအလာရှိနေပြီးနိုင်ငံတော်ကဒုက္ခသည်တွေအတွက်အခြေခံကျန်းမာရေးစောင့်ရှောက်မှုနဲ့ကြိုတင်ကာကွယ်ရေးဆောင်ရွက်ချက်တွေလည်းအရေးတကြီးလုပ်ကိုင်ပေးဖို့လိုအပ်နေတာဖြစ်ပါတယ်
။ထိတ်တန့်ရောက်တပတ်အတွင်းကမြန်မာသတင်းတွေကိုစူးစီးပြီးတော့နန်းလောင်နဲ့ကိုဝင်းခံမောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကဘာတဝမ်းကနိုင်ငံတကာသတင်းတွေကိုစူးစီးတင်ပြပေးထားတာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမဲ့ရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေမှာတော့ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုကူညီမှုတွေထပ်တိုးပေးဖို့မြောက်တလန်တိတ်စာချုပ်နေတိုးအဖွဲ့ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးနေကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့တမရအစ်အဖြစ်နဲ့ဖာဒီနန်မာကိုစ်ဂျူနီယာကျန်းတစ်စာချိန်ဆခဲ့ပါတယ်။ဒီလိုတပတ်အတွင်းကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးပြီးတော့မဲရေးတန်နာကျော်တင်ဆက်ပေးထားပါတယ်။
Russia at critic dialogo po
Mahadura Sayan Tinian Ezemun and Nuclear Lenem Matongi, the Bordunija, Zhang Yago, Sweeney Bodre, Russia Baka, Lampin Betailo, Russia Tamra, Vladimir Putinga, Zona Donze in Mapio Tadawai, Russia Ukraine, Jujose Tony Absipimele, Nuclear Lenin Patate, Kesa Yadima, Russia and American Bian Zuza, Sato Yelan Sessionibu, Yeti Suago, Napalonga, Tita Piotaraba. တမျိုးကနှစ်ဖက်စလုံးစီကတကယ်ခက်ခဲတဲ့ပူးပေါင်းဆောင်ရွက်မှုလိုပါတယ်။တမျိုးလုံးတော့မှဒွန်ဘတ်စ်ဒေတာကလို့အဖြစ်မျိုးထပ်ပြီးတော့မဖြစ်ဖို့တားဆီးနိုင်မှာလို့မစ္စတာပူတင်ကပြောပါတယ်။ယူကရိန်းရှေ့ကျန်ဒွန်ဘတ်စ်ဒေတာကရုရှားနယ်ဝါရီရုရှားစကားပြောသူတွေကိုယူကရိန်းအစိုးရရဲ့ရန်ကနေအကာအကွယ်ပေးဖို့အခုလိုမျိုးရုရှားကဝန်တိုက်ရတာလို့လည်းသူကပြောပါတယ်။ယူကရိန်းကလူသားမျိုးနွယ ရာလက်နဲ့တထောင်တထောင်လောက်ရှိပါတယ်တချိန်ထဲမှာပဲစပိန်နိုင်ငံမက်ဒရစ်မြို့တော်မှာပြုလုပ်ခဲ့တဲ့မြောက်အတ္တလန္တိတ်စစ်ဆေးချုပ်အဖွဲ့နေတိုးအဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲကိုဇွန်လ30ရက်နေ့မှာအပြီးသက်ကျင်းပခဲ့ပြီးရုရှားဟာနေတိုးအတွက်တိုက်ရိုက်ချင်းချမှုဖြစ်တယ်လို့နေတိုးခေါင်းဆောင်တွေကပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့ဥရောပမှာပြောင်းလဲနေတဲ့လုံခြုံရေးအခြေအနေအရလုံခြုံရေးကိုစုပေါင်းအားဖြည့်တဲ့အနေနဲ့အမေရိကန်တိုက်လေရင်ဖြတ်တင်မော်တွေပါဝင်အမေရိကန်တပ်တွေကိုထပ်ပြီးတော့အင်အားဖြည့်သွားမယ်လို့ဇွန်လ29ရက်နေ့ကကြေညာသွားပါတယ်
။ We're going to approve a new NATO strategic concept and reaffirm the unity and determination.
ဥရောပမှာငြင်းရေးပြပြအောင်လို့ရုရှားသမ္မတပူတင်ကလုပ်နေပြီမယ်လေ။အမေရိကန်နဲ့မဟာမိတ်တွေကလုံခြုံတည်ငြိမ်အောင်တိုးမြှင့်ပြီးတော့ဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတကပြောကြားခဲ့တာပါ။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကလည်းနေတိုးထိပ်သီးဆွေးနွေးပွဲမှာဗီဒီယိုကောကနေမိကွန်းပြောကြားခဲ့ပြီးတော့ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းအနေနဲ့ငွေကြေးရောစည်ရေးအရာမှာထောက်ပံ့မှုတွေလိုအပ်နေတယ်ဆိုပြီးတော့ထပ်ပြီးတော့တောင်းဆိုသွားပါတယ်ယူကရိန်းစစ်ပွဲနဲ့ဆိုင်တဲ့သတင်းကတော့ယူကရိန်းနိုင်ငံစနိတ်ကျွန်းကနေပြီးတော့ရုရှားတပ်တွေရုတ်သိမ်းသွားခဲ့ပြီလို့ရုရှားကာကွယ်ရေးဌာနကကြေညာပါတယ်February လကုန်ပိုင်းရုရှားတို့ကျူးကျော်စစ်ဆပြီးတိုက်ချိန်မှာအိုဒက်ဆာစေကံမြို့နာကပင်လယ်နဲ့ထက်မှာရှိတဲ့စနိတ်ကျွန်းမှာရုရှားတပ်တွေခြေကုပ်ယူတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရုရှားတပ်တွေပေါ်ယူကရိန်းတပ်တွေတိုက်ခိုက်ပြီးတဲ့နောက်မှာသူတို့တပ်တွေဆုတ်သွားပြီလို့ရုရှားကကြေညာတာဖြစ်ပါတယ်။တောင်းတနေတဲ့ယူကရိန်းကောက်ပဲတင်းနံတွေကိုအိုဒက်ဆာစေကံမြို့ကနေလူရနိုင်ငံတွေကိုတင်ပို့ဖို့အတွက်ကုလသမဂ္ဂရဲ့အားထုတ်မှုမှာအနောက်ရှေ့မဖြစ်ရအောင်လို့စေကောင်းစေနာနဲ့တက်တွေရုတ်သိမ်းလိုက်တာဖြစ်တယ်လို့ရုရှားကပြောပါ
တယ်။
NATO မဟာမိတ်အဖွဲ့အစည်းအဝေးကျင်းပနေတဲ့စပိန်နိုင်ငံမက်ဒရစ်မြို့အစည်းအဝေးအစီအစဉ်ရဲ့ဘေးရန်ဆွေးနွေးမှုဖြစ်နေတောင်ကိုရီးယားနဲ့ဂျပန်နှစ်နိုင်ငံကောင်းဆောင်တွေခေတ္တတွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးပို့ပြီးတော့တိုးတက်အောင်လှုပ်ဆောင်ဖို့မျှော်လင့်နေကြောင်းပြောသွားပါတယ်။တောင်ကိုရီးယားသမ္မတရွန်ဆွတ်ယွန်းနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာတို့ဟာစပိန်နိုင်ငံရဲ့ဆက်ထမမြောက်ဖိလစ်ပိန်ဘီရင်တဲခင်းနဲ့ညစာစာပွဲမှာ3မိနစ်လောက်တွေ့ဆုံခဲ့ကြတာပါဒုတိယကမ္ဘာစစ်အတွင်းဂျပန်နိုင်ငံရဲ့ကျူးကျော်ခဲမှုပေါ်မှာအခြေခံပြီးတော့တန်တမန်ဆက်ဆံရေးတင်းမာတဲ့နှစ်နိုင်ငံခေါင်းဆောင်တွေ2019ခုနှစ်ဒီဇင်ဘာလနောက်ပိုင်းမှာအခုပထမအဆုံးချိန်တွေ့ဆုံတာပါတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကအမေရိကန်ပြည်အောင်စုနဲ့ပူးပေါင်းပြီးတော့သုံးနိုင်ငံပူးရဲစီရေးလေ့ကျင့်ဖို့လည်းပြင်ဆင်နေပါရဲ့ဟာဝိုင်ကျွန်းမှာလာမယ့်ဩဂုတ်လအတွင်း Pacific Dragon ခေါ်မစ္စိုင်းဒုံးကျည်ထောက်လန်းဖော်ထုတ်ဖို့နဲ့လမ်းကြောင်းခြေရာခန့်နဲ့စီရေးလေ့ကျင့်မှုပြုလုပ်မှာပါမြောက်ကိုရီးယားကတော့ဒီပူးရဲစီရေးလေ့ကျင့်မှုဟာအတိတ်နမိတ်မကောင်းတဲ့လက္ခဏာဆိုပြီးတော့အစိုးရပိုင်း KCN နဲ့သတင်းဌာနကထုတ်လွှင့်သွားပါရဲ့အမေရိကန်ပြည်အောင်စုမှာတရေသားဖြတ်ချခွင့်ဟာအမျိုးသမီးတွေရဲ့အခြေခံဥပဒေအခွင့်အရေးဖြစ်နေတတ်မှတ်ထားတဲ့ရာစုနှစ်ဝက်သက်တမ်းရှိ Roe vs Wade စီရင်တုံးကိုပယ်ဖျက်လိုက်တဲ့တရားရုံးချုပ်ရဲ့ရှေ့မှာဇွန်လ25ရက်နေ့မှာလူပေါင်းရာချီစုဝေးခဲ့ကြပါ၏ဆန္ဒပြသူတွေထဲမှာတော့ကိုယ်ဝန်ဖျက်ချမှုကိုစန့်ကျင်တဲ့သူတွေကလူသက်ကိုတန်ဖိုးထားတဲ့မျိုးဆက်ဆိုတဲ့စာရင်းနဲ့တီရှတ်တွေဝတ်ထားခဲ့ကြသလိုကိုယ်ဝန်ဖျက်ချခွင့်ကိုထောက်ခံတဲ့သူတွေကတော့ My body my choice ကိုယ်ပိုင်ခန္ဓာကိုယ်ပိုင်ရွေးချယ်မှုလို့ကြွေးကြော်ခဲ့ကြပါတယ် Conservative အများစုဖြစ်တဲ့တရားရုံးချုပ်ကကန့်ကွက်မဲ6မဲထောက်ခံမဲ3မဲနဲ့စီရင်တုံးကိုပယ်ဖျက်လိုက်တာဟာဆိုရင်အမေရိကန်မှာပြောင်းလဲခြင်းဖြစ်လာနိုင်ပြီးတော့အမေရိကန်ပြည်အောင်စုရဲ့ပြည်နယ်ထက်ဝက်နေပါတော့ကလည်းကိုယ်ဝင်ဖျက်ချမှုကိုတာမြင်ရေးသုံးသပ်နေကြပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ဒရေတားခွင့်နိုင်ငံတော်ဝန်တရားဝင်လိန်တူချင်းလက်ထက်ခွင့်လိန်တူချစ်သူတွေကိုတားမြစ်တဲ့ပြည်နယ်ဥပဒေတွေကိုပြည့်ပြည့်စတဲ့အရင်က ဒီရယုံစင်ချက်တွေကိုပါပြန်ပြီးတော့တုံးတက်ကောင်းတုံးတက်နိုင်ကြောင်းကွန်ဇာဗေးတစ်တရားသူကြီးကလရန့်စ်တိုမတ်စ်ကပြောပါရည်တရားယုံသူကဆိုးရွားလာတဲ့ဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်လို့ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကပြောပါရည်ဟောင်ကောင်ကျွန်းဟာအခက်အခဲတွေကြားကနေအသက်တစ်ဖန်မွေးဖွားလာခဲ့ပြီလို့တရုတ်သမ္မတရှီဂျင်ပင်ကပြောလိုက်ပါရည်ဟောင်ကောင်ကျွန်းကိုဗြိတိန်
အုပ်ချုပ်မှုလက်အောက်ကနေပြီးတော့တရုတ်အုပ်ချုပ်မှုလက်အောက်ကိုလွှဲပြောင်းပေးခဲ့တဲ့25နှစ်မြောက်အထိမ်းအမှတ်ပွဲအတွက်ဟောင်ကောင်ကငါးနှစ်တာအတွင်းမှာပထမအဦးဆုံးရောက်လာတဲ့တရုတ်သမ္မတကပြောဆိုသွားတာပါ။ကြန့်ရှင်းလာဤကကလွန်ခဲ့တဲ့နှစ်အပိုင်းခြားတွေအတွင်းမှာဟောင်ကောင်ကအခက်အခဲစိန်ခေါ်မှုတွေတစ်ခုပြီးတစ်ခုကိုကျော်လွှားနိုင်ခဲ့ပါတယ်။မုန်တိုင်းတွေဆဲသွားပြီးတဲ့
camera ka Hong Kong ko 2 ye khee sin ne yauk shi da phit par de di khee sin chaung a thai mat pwe lout de convention center twai long chung yi tin jet tha pi lo ma pye nan ya song tat mat tha ba yin ti au chung mu au pyan yauk twar de Hong Kong ma au chung yi bai tawin shi tu re ha pi ma ji aso ya ko lo la tu re phit la de lo democracy ye taung so tu re lo lat swa thau paw san na pya tu re le phan si thong cha khan ni ya da ba ဖိလစ်ပိုင်အနာရှင်ဟောင်းဖာဒီနန်မာကိုစ်ရဲ့သားဖြစ်တဲ့ဖာဒီနန်မာကိုစ်ဂျူနီယာဟာဒီသတင်းပတ်ထံမှာဖိလစ်ပိုင်သမ္မတအဖြစ်နဲ့ကျန်းသစ်စာချိန်ဆသွားပါတယ်။အရင်သမ္မတရော်ဒရီဂိုဒူတာရဲ့ပြီးမှအခုဖိလစ်ပိုင်ရဲ့18ရောက်မြောက်သမ္မတဖြစ်လာတာပါ။မာကိုစ်ဂျူနီယာဟာပြီးခဲ့တဲ့လဖိလစ်ပိုင်ရွေးကောက်ပွဲမှာမကြုံစဘူးမဲပြတ်တဲ့အနိုင်ရခဲ့ပါတယ်။အားလုံးအတွက်အကျိုးရှိမဲ့မူဝါဒတွေကိုသူ့သမ္မတတက်တန်းတခြားသူ့ရဲ့အုပ်ချုပ်မှုလက်အောက်မှာချမှတ်သွားဖို့ကတိပြုကြောင်းလဲစီလုံးညညရေခေါင်းစဉ်တက်ထားတဲ့မဲဆွေစီယုံပွဲမိကွန်းတွေမှာမာကိုစ်ဂျူနီယာကပြောသွားခဲ့တာပါမာကိုစ်မိသားစုဟာကိုချိုးစီးပွားရှာကြောင်းနာမည်စုနဲ့ကြော်ကြားတဲ့မိသားစုလည်းဖြစ်ပါတယ်အမေရိကန်ပြည်အစုမှာ COVID-19 ကာကွယ်ဆေး105တန်းထုတ်လုပ်ဖို့အတွက် Pfizer ကုမ္ပဏီနဲ့အတူလက်တွဲပဲ BioNTech ကုမ္ပဏီကအမေရိကန်အစိုးရနဲ့ဒေါ်လာ3.2 ဘီလီယံပိုလက်မှတ်ရေးထိုးလိုက်ပါတယ်။ဒီနှစ်နွေရာသီမှာကာကွယ်ဆေးထုတ်လုပ်ဖြန့်ချိနိုင်မယ်လို့မျှော်လင့်ရပါတယ်။သဘောတူညီချက်အရ Omicron ဗီဇပြောင်း virus ပိုးကိုပါကုသနိုင်မယ့်စီရီပြောင်းပြီးတော့ထုတ်လုပ်သွားမယ့်အကြောင်းနဲ့လောလောဆယ်အစိုးရဘက်ကစီမင်းစီကံတတ်မှတ်မှုတွေရဲ့အတည်ပြုချက်ကိုစောင့်နေတဲ့အကြောင်း Pfizer ကုမ္ပဏီကပြောပါတယ်။ပြီးခဲ့တဲ့ဆောင်းရာသီမှာ Omicron ဗီဇမျိုးကွယ် virus ပိုးအဓိကကူးစက်ခဲ့တာကြောင့်လည်းစေးကုံတွေအနေနဲ့ Omicron ပိုးကိုကာကွယ်နိုင်မဲ့ဆေးတွေထုတ်လုပ်ဖို့အဓိကအားယုံစိုက်ခဲ့ကြတာပ
ါ။တပတ်တွင်းကထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုစူးစီးပြီးတော့မယေးတန်နာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အပတ်စဉ်ခန်းနာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်တွေအနေနဲ့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် bami@voanews.com email လိပ်စာနဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွင်းနိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော်မှာမို့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်ရင်ချင်းနိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။ဝင်ကြီးတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဟီဟာမဲခေါင်လန်ချန်အစည်းအဝေးတက်ရောက်ဖို့မြန်မာနိုင်ငံကပုဂံညာဦးကိုရောက်ရှိလာပါပြီ။ခုနှစ်ကြိမ်မြောက်ကျင်းပတဲ့မဲခေါင်လန်ချန်ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုမြန်မာနိုင်ငံကအိမ်ရှင်ဖြစ်လက်ခံကျင်းပရမှာတရုတ်နိုင်ငံသားရေးဝန်ကြီးဟာဒီအစည်းအဝေးကိုလည်းပူးတွဲဦးဆောင်စည်းဝေးသွားမှာဖြစ်ပါတယ်။အခြားမဲခေါင်မြေဝဲနိုင်ငံတွေဖြစ်တဲ့ Vietnam, Thai, Laos, Cambodia နဲ့မြန်မာနိုင်ငံကနိုင်ငံသားရေးဝန်ကြီးတွေလည်းအဲ့ဒီအစည်းအဝေးကိုတက်ရောက်ဖို့ရှိပါတယ်။မြန်မာနိုင်ငံကို၃ရက်ကြာခီးစဉ်ဖြင့်ရောက်ရှိနေတဲ့အာဆီယံအထူးသံကမ္ဘောဒီးယားနိုင်ငံသား၏ဝန်ကြီးပရက်ဆခွန်ဟာဒီကနေ့မနက်ပိုင်းမှာနိုင်ငံရေးပါတီခုနှစ်ပါတီရဲ့ကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီထဲမှာကြန့်ခိုင်ဖွံ့ဖြိုးရေးပါတီအပါအဝင်ရခိုင်နှစ်ပါတီနဲ့တိုင်းသားပါတီတို့လည်းပါဝင်ပါတယ်။အထူးသံအနေနဲ့2020ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရထားတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတို့ချို့နဲ့တွေ့ဆုံခြင်းရှိမရှိကိုတော့မသိရသေးပါဘူး။ဒါပေမဲ့နေပြည်တော်အချင်းတောင်မှာထိမ့်သိမ်းခံထားရတဲ့ NLD ကောင်းဆောင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံနိုင်ရေးကြိုးပမ်းခဲ့တယ်လို့သိရပါတယ်။ကရင်ပြည်နယ်မြောက်ရီမြို့တောင်ဘက်ကဒုက္ခသည်တွေခိုးလုံနေတဲ့တေဘောပိုးကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းနဲ့မင်းကရောဒီကနေ့မနေ့မှပါဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား2ဦးသေဆုံးပြီး10ဦး
နီဘာလောက်ထိခိုက်ဒဏ်ရာရခဲ့ရမှာ၃ဦးကပြင်းထန်တယ်လို့စစ်ဘေးဒုက္ခသည်တအူးကဗီအိုအေကိုပြောပါရတယ်။မြဝတီခရိုင်တဲကဥက္ကဋ္ဌခြေကုပ်စခန်းမှာစစ်ကောင်စီတပ်နဲ့ကေအန်ယူကေအမျိုးသားလူမျိုးရေးတပ်ကြားတိုက်ပွဲပြင်းထန်နေတာတပတ်နီဘာကြာပြီဖြစ်တယ်လို့အရက်သား၅ဦးထက်မနည်းသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းအများအပြားရှိပါတယ်ရှင်။
ဇူလိုင်လ၂ရက်နေ့စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမယင်ချင်းနိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Bill and Dream နဲ့ TM1 တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတ This program has come to you from the Voice of America, Washington.